Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်ဒီဇင်ဘာလ30ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ရာ9:00လိုင်းဒိုမီတာ24 40 51နဲ့လိုင်းဒိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမတော်ကမတ်တင်ကြီးထိုင်နဲ့အတူတင်ဆက်ပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗီဒီယိုအာနာနဲ့ပယ်ချထားတဲ့အမေရိကန်ကာကွယ်ရေးအသုံးစရေးဆိုင်ရာဥပဒေမူကြမ်းကိုဗီဒီယိုအာနာကိုကျော်လွှားပြီးအတည်မပြုကြဖို့အထက်လွှတ်တော် Republican အမတ်တွေကိုတိုက်တွန်းလိုက်ပါတယ်။သမ္မတထရမ့်ကအသုံးစရေးအမေရိကန်ဒေါ်လာ940ဘီလီယံရှိတဲ့ဥပဒေမူကြမ်းကဒီပညာကုမ္ပဏီကြီးတွေအပေါ်ပြောင်းညံ့တဲ့လူတွေရဲ့အရှုံးပေးမှုလို့ရဆိုပြီးအင်္ဂါနေ့ကတွစ်တာမှာရေးသားလိုက်တာဖြစ်ပါတယ်။ဒီဥပဒေကိုမပြင်ဆင်ပဲစီးနေအထက်လွှတ်တော်အနေနဲ့အတည်မပြုသင့်ဘူးလို့လည်းရေးသားထားပါတယ်။ American Outlet တို့ကတော့သမ္မတထရမ့်ရဲ့ဗီဒီယိုအာဏာကိုကျော်လွှားပြီးသုံးပုံတစ်ပုံမဲ့အသားနဲ့တင်းလာနေကမဲခွဲဆုံးဖြတ်အတည်ပြုလိုက်ပြီးဖြစ်ပါတယ်။
On this vote, the yeas are 322, the nays are 87, two-thirds
been in the affirmative. The yeas are 322, the nays are 87, two-thirds been in the affirmative. The yeas are 322, the nays are 87, two-thirds been in the affirmative. The yeas are 322, theအထက်လွှတ်တော်မှာဗုဒ္ဓဟူးနေ့မှာအလားတူလှုပ်ဆောင်နိုင်ပွဲရှိပါတယ်။သမ္မတထရမ့်ကအဲ့ဒီဥပဒေကိုအပြစ်ပေါင်းစုံနဲ့ဝေဖန်ပြောကြားနေတာဖြစ်ပါတယ်။အကြောင်းတစုံတရာရှင်းပြတာမရှိဘဲတရုတ်တို့ကိုအကျိုးများစေတယ်လို့ပြောကြားနေတာဖြစ်ပါတယ်။ဒီဥပဒေကအမေရိကန်တွေကိုအကျိုးတစုံတရာမပေးတဲ့ဂျာမနီ၊တောင်ကိုရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတို့ကနေအမေရိကန်တပ်တွေရုတ်သိမ်းရေးသူ့ရဲ့စွမ်းဆောင်ရည်ကိုအကန့်အသတ်ဖြစ်စေမယ်လို့လည်း Twitter မှာရေးသားထားပါတယ်ခင်ဗျာ။ COVID-19 ရောဂါကူးစက်မှုတွေမြင့်တက်နေတဲ့အမေရိကန်ပြည်ထောင်စုမှာကာကွယ်ဆေးထိုးနှံပေးတဲ့အစီအစဉ်ကိုဆက်လက်လုပ်ဆောင်နေချိန်မှာပဲရွေးကောက်ခံဒီမိုကရက်တစ်ပါတီဒုတိယသမ္မတလောင်းကမလာဟဲရစ်နဲ့သူ့ရဲ့မျိုးသားဒေါ်အမော့ဖ်တို့ဒီကနေ့ကကိုဗစ်ကာကွယ်ဆေးထိုးခဲ့ကြပါတယ
်။ I have the Moderna vaccine. My husband is going to have it today as well. I look forward to getting the second vaccine.
ဒီကနေ့ကျွန်မ Moderna ဆေးကုမ္ပဏီထိုးကာကွယ်ဆေးထိုးခဲ့ပါတယ်။ကျွန်မမျိုးသားလည်းဒီကနေ့တည်းရဲ့ထဲကာကွယ်ဆေးထိုးမှာဖြစ်ပြီးဒုတိယထိုးဆေးဆက်အထောက်အကူမျိုးကိုလည်းစောင့်မျှော်နေပါတယ်။အခုတို့ကာကွယ်ဆေးထိုးတာကလူအသက်တွေကိုကယ်ဆယ်ပေးနေတာဖြစ်ပါတယ်လို့ဒုတိယသမ္မတလောင်းကမလာဟဲရစ်ကပြောပါတယ်။တစ်ချိန်တည်းမှာပဲကမလာဟဲရစ်ရဲ့ဇာတိပြည်နယ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာ COVID-19 ကူးစက်သူလူနာသစ်တွေတိုးလာနေတာကြောင့်ကူးစက်မှုတွေမြင့်တက်နေတဲ့နေရာတစ်ခုမှာမလိုအပ်ပဲအိမ်ကြီးမထွက်ရတဲ့စစ်တုံးအမိန်အင်္ဂါနေ့မှာတည်တန်းတိုးချမှတ်လိမ့်မယ်လို့ခန့်မှန်းရပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကစံပြေဂျိုဂရင်းဗယ်လီနဲ့ဆောက်တန်ကယ်လီဖိုးနီးယားဒေသကဆေးရုံအရေးပေါ်ဌာနတွေမှာလူနာတွေပြည့်နေပြီးရာကြီးလူနာဆောင်တွေတိစောက်ထားရတယ်လို့အခြေအနေတွေကစိုးရိမ်စရာဖြစ်နေတာပါ။အမေရိကန်နိုင်ငံမှာကယ်လီဖိုးနီးယားပြည်နယ်ကလက်တလော COVID-19 ကူးစက်မှုတန်းကိုအစိုးဆုံးခံနေရတာဖြစ်ပြီးဂျွန်ဆော့ကင်းစ်တက္ကသိုလ်ဆေးရုံရဲ့ကူးစက်သူ1,300ကျော်နဲ့သေဆုံးသူ14,400ကျော်ရှိပါတယ်။အခုချိန်ထိအမေရိကန်နိုင်ငံမှာCOVID-19 ကူးစက်သူ 19.2% နဲ့သေဆုံးသူ 33,400 ကျော်ရှိပါတယ်။တကမ္ဘာလုံးတိုင်းဒေသနဲ့ COVID-19 ကူးစက်သူ 81% နဲ့သေဆုံးသူ 1.8% ရှိပါတယ်ခင်ဗျာ။ British နိုင်ငံက EU ဥရောပသမဂ္ဂကနှုတ်ထွက်ပြီးနောက်ပိုင်း British Alone ကလာရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဥရောပသမဂ္ဂအကြီးအကဲတွေဖြစ်တဲ့ Ursula von der Leyen နဲ့ Charles Michel တို့ဗုဒ္ဓဟူးနေ့မနက် 9:00 ခွဲမှာတရားဝင်လက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ EU UK ကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုလက်နက်ပြုကိုပြဖို့မှဖြစ်ပြီးဗြိတိန်ဝန်ကြီးချုပ် Boris Johnson ကလက်မှတ်ရေးထိုးမှာဖြစ်ပါတယ်။အဲ့ဒီလိုလက်မှတ်ရေးထိုးချိန်ဟာအရေးကြီးတဲ့အချိန်ကာလဖြစ်တယ်လို့ဥရောပကော်မရှင်ပြောခွင့်ရ Dana Spinnet က Twitter မှာရေးသားထားပါတယ်။ဥရောပပါလီမန်မှာမဲခွဲဆုံးဖြတ်ဖို့အချိန်မရတော့တာကြောင့်အခုသဘောတူညီချက်ကိုယာယီသဘောလက်မှတ်ရေးထိုးမှာဖြစ်တယ်လို့လည်းဥရောပကော်မရှင်ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒီသဘောတူညီချက်ကိုဗြိတိန်ပါလီမန်ကလည်းဗုဒ္ဓဟူးနေ့မှာပဲလက်မှတ်ရေးထိုးမှာဖြစ်ပါတယ်။ဒါကြောင့်စံတော်ရည်လက်တရနေ့မတိုင်းပြီးသဘောတူညီချက်မရဘဲပြည်သူနိုင်ငံထုတ်ထွက်ရမယ့်အခြေအနေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။ခရိုရှားနိုင်ငံမှာအင်္ဂါနေ့က Richter scale 6.4 အင်အားရှိတဲ့ပြည်ထောင်စုမိကလေးလုခဲ့တာကြောင့်12နှစ်အရွယ်မိကလေးတူပါဝင်လူ9ဦးသေဆုံးပြီးလူ30ထပ်မံတန်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂလီယန်တန်ကြောင့်အဆောက်အဦများပြားပြိုကျခဲ့တယ်လို့လူ1000ခွဲနေထိုင်ရာငလျင်ဘိုးပြုလုပ်ခဲ့တဲ့
Patrinja Mio Ma Tiga Mio Miazo Chikebare, Patrinja Mioga Miro Zagram Ne Kilomita Nazia Guama Shira Chipare, Miglina, Mio Choma and Emma Look at Alu, Jama Patawi Tipan Tudrina Tana, GMC Gap Yovare, Patrinja Mugo Daya Kere, Krisha Wunjijo, Andrew Blankovich Garo, Kuji Pay Lumanu, Sinishi Nebido Piovare, Tapin Patrinja Mio, Say Pai Doromia Miaga, and Yazunema Shinebi, Sao Miazugo, Domopunino Bulule to Gap Piovare, Indigen Slovenia Nagaro, Glebo, Kilomita Diaguama Shire, Nuclear Sayongo, Chotinka Warren in a Pepe Kerelo, Slovenia the Rentanapide, SDE Gap Piovare.
ကျန်တယ်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ 20လေး မြန်မာနဲ့ဒေတာတွင်သတင်းတွေကိုတင်ပြပေးနေပါတယ်ကျွန်မတင်ကြီးထိုက်ပါမြန်မာနိုင်ငံမှာအင်္ဂါနေ့ကကိုဗစ် 19အတည်ပြုလူနာ
1395ရောဂါအခန့်ရှိသူ12ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်ဒီဇင်ဘာလ28ရက်နေ့အတွက်ဓာတ်ခွဲနမူနာပေါင်း13000ကိုဆယ်ရှိခုဆစ်ဆေးခဲ့တာဖြစ်ပြီးပြီးခဲ့တဲ့မတ်လကနေ့အခုထိဓာတ်ခွဲနမူနာပေါင်း13000ကျော်ဆစ်ဆေးခဲ့ပြီးဖြစ်ပါတယ်အတည်ပြုလူနာတွေရဲ့ပြန်ပြီးတော့ကျန်းမာလာသူက
3,900 ကာကွယ်ဆေးထိုးနှံမှုကြောင့်ဒုတိယတကြော့ကူးစက်မှုဖြစ်မဲ့အရေးကနေကာကွယ်နိုင်ဖို့လဲမျှော်လင့်နေကြပါတယ်။ပန်ချက်အာဆမ်ဂူဂျရနဲ့အန်ဒရာပရဒက်ရှ်ပြည်နယ်တို့မှာကာကွယ်ဆေးထိုးလုပ်ငန်းတွေအတွက်အစမ်းအသင့်ခဲ့ကြတာမှာအအေးကန်းဆိုင်ရာအခြေခံအဆောက်အုံတွေတူလောင်မဲ့နေရာတွေကိုပို့ဆောင်ရေးစနစ်တွေကိုတနင်္လာနေ့နဲ့အင်္ဂါနေ့ကအာနာပိုင်တွေစမ်းသပ်ခဲ့ကြပါတယ်။ ဒီပြည်နယ်၄ခုကဆေးရုံတွင်နဲ့ကျန်းမာရေးစင်တာတွင်မှာတော့ကာကွယ်ဆေးထိုးနှံပေးမဲ့အခန်းတွင်နဲ့အအေးကန်တူလောင်တဲ့နေရာတွင်နဲ့ချိတ်ဆက်ပြီးလဲစီစဉ်ထားပါတယ်။ကာကွယ်ဆေးထိုးပေးမဲ့သူတွေအနေနဲ့ဆေးကိုဘယ်လိုထားရမလဲဆိုတာနဲ့ဆေးထိုးနည်းတွေကိုပြသပေးသလိုကာကွယ်ဆေးထိုးနှံရေးအစမ်းလေးချက်မှမှာကျန်းမာရေးဝန်ထမ်းတွေတရုတ်ပြပါဝင်ခဲ့ကြပါတယ်။ကာကွယ်ဆေးတစ်ခုက Pfizer and BioNTech နဲ့ India ပြည်တွင်းတို့ Bharat Biotech တို့က ကာကွယ်ဆေး 3 မျိုးကို အရေးပေါ် 3 ခွင့်ပြုချက်အတွက် ဆေးဝါးဆရာကြီးချက်သူတွေက သုံးသပ်နေကြပါတယ် AstraZeneca ကာကွယ်ဆေးက အသုံးပြုခွင့်ရမယ်လို့ ခန့်မှန်းတဲ့အကြောင်း Serum Institute of India ရဲ့ အမှုဆောင်အရာရှိချုပ် Ada Poonawala က ပြောဆိုထားပါတယ်ရှင် Bengala Pinleo Adwinga Minu Jun Basan Chago, Runja Dukate, the town Shia Liu, Inganiga, Taman Yamshi Tawabi, Gauserza Dukate, Secondary Gani, Runja Dukate Rigo, Basan Chajungu, Dudia Jim Busa Mule Pipari, Batamazo Jim Pine, Dizembala, Sobanga, Dukate, the town Chayajo Busambi, Nasali Chama, Aku Dudia Jim Taman Busamna Pipari, Basan Chako Shipyang to Rohingya Dukate, Shafi Elangaro. Yinga Nigere Sakamaga, Luri Nyalunda Jow, Nia Doya Keke Lunjow. Bangladesh Anavanduiga, Shipyangbu Nia Season Bira Chame, Shipyangbu Sumpia Dahlu, Pupia Dwaraba. Kula Damgane, Nangadega Kuye Puerigaro, ရိုဟင်ဂျာတွေကိုဗာဆန်ချကျွန်းကိုပို့ဆောင်မှုအပေါ်ရှုတ်ချထားတာပါရိုဟင်ဂျာဒုက္ခသည်စခန်းမှာနေနေတဲ့ဥကြုံမြင့်က VOE ရဲ့ရိုဟင်ဂျာ Lifeline အစီအစဉ်မှာပြောဆိုထားမှာတော့အခုကျွန်းကိုရွှေ့ပြောင်းတာမှာတဦးတယောက်ကိုမှအတင်းအဓမ္မပြောင်းရွှေ့ခိုင်းတာမတွေ့ရဘူးလို့ပြောပါတယ်။ဒါပေမဲ့လည်းဘာဆန်းချကိုပို့တာချက်နေရရင်ကိုပြန်နိုင်ရေးစီစဉ်တာကပိုပြီးတော့ကောင်းမယ်လို့ယူဆကြောင်းပြောသွားပါတယ်။2019ခုနှစ်ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေကနေထွက်ပြေးကြရတဲ့တိမ့်နဲ့ချီတဲ့ဒုက္ခတွေတွေကိုပြန်လက်ခံမယ်လို့မြန်မာဘက်ကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုတော့လက်မခံပါဘူးရှင်။ထိုင်းနိုင်ငံတွင် COVID-19 ကူးစက်ပြန့်နှံ့မှုဟာတရားမဝင်ရွှေ့ပြောင်းတွေကြောင့်လို့ထိုင်းဝန်ကြီးချုပ်ပရယူချောင်းအိုချာကအပြစ်ဖို့ခဲ့ပြီးတဲ့နောက်လူမောက်ခုကူးမှုခွင်းဆက်တွေမှာအားပေးကူညီနေကြတဲ့အစိုးရတာဝန်ရှိသူတွေကိုဖော်ထုတ်စစ်ဆေးရေးအထူးကော်မတီတရဖော်စီဖို့ရဲတပ်ဖွဲ့ကိုညွှန်ကြားလိုက်ပါတယ်အကြရီလိုက်စားတဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ပေါင်းပြီးနှစ်ပေါင်းများစွာရပ်တည်နေတဲ့မှောက်ခိုကွန်ရက်တွေရဲ့အခြေအဆက်တွေကိုအခုဆောင်ရွက်ချက်နဲ့ရှင်းလင်းမယ်ဆိုတဲ့အပေါ်အခွင့်အရေးအဖွဲ့တွေကတော့တန်တရာရှိနေကြပြီးအခုလောက်ရက်ကတကယ်အစ်အမှန်ထက်လုတ်ပြတာကပိုများတယ်လို့လည်းယူဆနေကြပါတယ်ဒီမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းနိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြရတာပါရှင်။အခုကတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေနဲ့သတင်းပတ်ရှင်ခန္ဓာတွေကိုဆက်လက်နားဆင်ချင်ရပါမယ်ရှင်
။လက်ရှိဗီဂျင်နိုင်ငံပါဝင်ကမ္ဘာနိုင်ငံအများပြားမှာကိုရိုနာဗိုင်းရပること့စ်မျိုးဗီဇဖွဲ့စည်းပုံဆင့်ငယ်ပြောင်းလဲပြီးကူးစက်မြန်လာနေတဲ့အခြေအနေနဲ့ပတ်သက်လို့ဗီဂျင်နိုင်ငံကမြန်မာသမားတော်ကြီးဒေါက်တာတက်ကူကိုဆက်သွယ်မေးမြန်းတင်ပြမှာပါ။ကျွန်တော်အောင်မြတ်သူပါ။အခုနောက်ဆုံးတွေ့ရှိရတဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးရဲ့အနေနဲ့အတိုင်းအတာနဲ့ပတ်သက်လို့ဒေါက်တာတက်ကူကအခုလိုစပြောပါတယ်
။အော်သူကပေါ့နော်ဟိုအန်ဒီရောပိုကြည့်တာသိကြတယ်။ဘာလို့လဲဆိုတော့ဗိုင်းရပ်စ်ဆိုဒီမှာသူ့ရဲ့ပတ်ဝန်းကျင်မှာပေါ့နော်သူဆက်လက်ရှင်တန်ရေးအတွက်သူကအငြင်းတန်းဗီဇတွေကိုအငြင်းတန်းပြောင်းပြီးတော့ယူရီတက်လို့မရအောင်လို့ပေါ့နော်သူကဟိုပိုခက်အောင်လို့လုပ်တဲ့သဘောရှိတယ်။အဲ့ဒါဗိုင်းရပ်စ်ဒီဗိုင်းရပ်စ်မှမဟုတ်ဗိုင်းရပ်စ်တိုင်းအဲ့လိုပဲလုပ်ကြပါတယ်။အဲ့တော့ဒီကောင်ကဘာဖြစ်သွားလဲဆိုတော့အခုပေါ့နော်လူခန္ဓာကိုယ်ရဲ့မှာပေါ့နော်နာရာရှိလူတွေရှိရရတယ်လို့ကျွန်တော်တို့ဟိုခံမှန်းထားရပါတယ်။အဲ့ဒီမှာအကြာကြီးနေတဲ့ဗိုင်းရပ်စ်ဗိုင်းရပ်စ်ကလူကိုယ်ခန္ဓာထဲမှာအကြာကြီးနေသွားတဲ့အခါမှာသူကနေပြီးတော့ဗီဇတွေကိုပြောင်းလဲဖို့ပေါ့နော်အတူတူအချိန်ရသွားတယ်ပေါ့လူတယောက်ရဲ့ခန္ဓာကိုယ်ထဲမှာနေသွားလေအခါမှာအဲ့တော့ကြတော့ဘာဖြစ်လဲဆိုတော့သူကပို့ပြီးအစွမ်းထက်လာတဲ့သဘောရှိတယ်။သူက80ရာခိုင်နှုန်းပေါ့နော်ပို့ပြီးတော့ကူးဖို့လို့အရင်တွေ့ထားရတဲ့ဟာတွေကို80ရာခိုင်နှုန်းပို့ကူးပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီဟာကိုတော်တော်စိတ်ကြွားပါတယ်
။ဟုတ်ကဲ့။အော်ဆရာတို့နောက်ဗီတိန်မှာတွေ့ရတဲ့ဗီဇပြောင်းဗိုင်းရပ်စ်နဲ့နောက်ပိုင်းတောင်အာဖရိကတို့အာရှနိုင်ငံတို့မှာတွေ့ရတဲ့ဗီဇပြောင်းဗိုင်းရပ်စ်နဲ့အဲ့ဒါအတူတူပဲလားဆရာ
။ဟုတ်၊သူကတော့ဗိုင်းရပ်စ်ကထုံးစံတိုင်းပဲခုနကကျွန်တော်ပြောသလိုပဲ strain နဲ့အမျိုးမျိုးပြောင်းနေမှာပဲဖြစ်တဲ့အတွက်ဒါကတော့ဓမ္မတာပဲပေါ့နော်။တချို့ strain တွေလည်းမတူခြင်းလည်းမတူနိုင်တာဖြစ်နိုင်တယ်လို့အခုလောလောလတ်လတ်ပေါ့နော်။အခုဒီဆောင်းတွေမှာဖြစ်သွားတဲ့ဟာကတော့ကျွန်တော်တို့အခုဒီမှာ British ဟိုဒီ virologist တွေနဲ့ epidemiologist တွေကဘာပြောထားလဲဆိုတော့ဒီ virus ကတဲ့ South Africa နဲ့ UK ကိုရောက်လာလို့သူဖြစ်ပါတယ်လို့ပြောထားတယ်။ဆိုတော့ပေါ့တူနိုင်ပါတယ်ပေါ့နော်။ပြီးတော့နောက်တစ်ခုကတခြားနိုင်ငံတွေမှာအခုနိုင်ငံပေါင်း20ကျော်ဒီနေ့ဆို20ကျော်သွားပြီ။ဒီ strain အသစ်ကြောင်းနေတာပေါ့နော်။အဲ့ဒါကဘယ်ထိရောက်လဲဆို Australia တို့ Japan တို့ထိုင်းနိုင်ငံတို့ Singapore တို့အထိကိုရောက်သွားတယ်။ပြီးဒီ European Union အိန္ဒိယချင်းနိုင်ငံတွေရောအပါအဝင်ပေါ့နော်။အဲ့ live fit ပြီးတော့ဘယ်ကလာလဲဆိုတော့ UK ကလာတဲ့ခီးသွားတွေဆီကနေလာတယ်လို့သူတို့သိရှိရတယ်။အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကတော့အဲ့ evidence တွေအရဒါဟာပဲလို့ပဲကျွန်တော်တို့ယူဆပါတယ
်။ဆက်လို့ဆိုရင်ကျွန်တော်မြန်မာနိုင်ငံမှာရောဒီ virus တွေကဗီဇတွေကြောင်းသွားကြတယ်
။အဲ့ဒါတော့ပေါ့နော်ဟိုကျွန်တော်တို့ပြောရခက်ပါတယ်ခင်ဗျာဗီဇကြောင်းသွားလားမကြောင်းသွားလားဆိုတာပါဘာပုံမှန်မူတည်လဲဆိုတော့စတတ်တဲ့ပုံမှန်မူတည်ပါတယ်။စတတ်ပြီးတော့ပေါ့နော်နိုင်ငံတိုင်းမှာဒါမျိုးတစ်ချိန်လုံးလိုက်ပြီး virus အကောင့်ကိုတိုင်းမကြည့်နေပါဘူးကျွန်တော်ကဥပမာအဖြစ်တစ်ခုပြောရရင်ပေါ့နော်ကျွန်တော်တို့ test လုပ်တယ်ဆိုတော့ PCR လုပ်တယ်ဆိုတာဒီ virus COVID-19 virus positive ဆိုတာပဲကျွန်တော်တို့သိရတာပါဘယ် virus အမျိုးအစားမျိုးလဲဆိုတာတိတိကျကျ virology လို့ခေါ်တဲ့ virus အထူးကုတွေကနေပြီးတော့ virus ကို specialist လုပ်ထားတဲ့လူတွေကနေပြီးတော့ပြန်လည်ခွဲခြားစိတ်ဖြာပြီးတော့ဒီဓာတ်ခွဲကနေမှာတိတိကျကျလေ့လာမှသာနေ virus ကဒီ COVID-19 ငါကစဖြစ်တဲ့ virus မျိုးလား Now, အတွင်ပြောင်းသွားတဲ့ virus မျိုးလားကိုသိနိုင်ပါတယ်။ရိုးရိုးကျွန်တော်တို့ test လုပ်ရုံနဲ့ COVID-19 ဆိုတာပဲကျွန်တော်တို့သိရမယ်။ဟိုဘယ် strain လဲဆိုတော့ကျွန်တော်မသိနိုင်ပါဘူး
။ဆိုတော့ဆရာအခုပြောင်းလဲရတဲ့ဒီ
အဲ့တော့အဲ့လိုပြောခြင်းအဖြစ်ပေါ့နော်ကျွန်တော်မြန်မာပြည်မှာဟိုပေါ့နော်ဟိုဘာဖြစ်နေလဲဘယ် strain လဲဆိုတာကိုကျွန်တော်တို့ကပြောလို့မရပါဘူး။
ဒေါက်တာတက္ကူကိုယ်တိုင်ကာကွယ်ဆေးထိုးရတဲ့ဆိုတော့ဆရာရဲ့တွေ့ကြုံနဲ့ဗီဒီယိုနိုင်ငံမှာကာကွယ်ဆေးထိုးပေးနေတဲ့အခြေအနေဘယ်လိုရှိလဲဆိုတော့ပြောပြပေးလို့ရမလား
အခုကျွန်တော်အခုလောလောဆယ်ကတော့ကျွန်တော်တော့ဘာမှမဖြစ်ဘူးတွေ့ဒီဆိုတော့နည်းနည်းလေးတော့လက်မောင်းလေးအောင့်တောက်တောက်လေးတော့ဖြစ်လာရပေါ့နော်အခုကျွန်တော်ကဟိုအားထိုးခဲ့တာဒီဒီ UK ဆန်တော်တွေမနေ့ပိုင်းကထိုးခဲ့တာဆိုတော့အခုညနေ UK ဆန်တော်ကျအခုညနေညဖြစ်နေပြီအခုလက်ရှိကျွန်တော်ဘာတက်ရှော့ဘာမှမဖြစ်သေးပါဘူးဒါပေမဲ့ဟိုလက်မောင်းလေးနည်းနည်းအောင့်တောက်တောက်လေးရှိတယ်ဒါကြောင့်ကျွန်တော်တို့ကြိုတင်ပြီးတော့ကိုယ့်ကိုကာကွယ်မယ်။နင်းညပါရာစီတမောလေးနှလုံးတောက်လိုက်မယ်။ဘာလို့လဲဆိုတော့တော်တော်များများပြောတယ်ခေါင်းကိုက်တယ်အဖျားတက်တယ်လို့ပြောကျွန်တော်အဲ့ဒါတော့နည်းနည်းကျွန်တော်ကာကွယ်လိုက်မယ်ပေါ့နော်။ပါရာစီတမောနှလုံးတောက်တိတာကိစ္စမရှိပါဘူး။လူတွေလည်းဘာမှအန္တရာယ်မရှိဘူး။ဒါပေမဲ့သူတို့ပြောတာကတော့အဓိကအရန် sensitive ဖြစ်တဲ့လူတွေရှိရပေါ့နော်။ allergy တွေဖြစ်ပြီးတော့အရန်ဟိုဆိုးအားလုံးအားပြီးတော့တချို့ဆို intensive care တွေပဲရောက်ပြည့်တဲ့လူတွေဆိုတော့သတိထားရမယ်လို့ပြောပါတယ်။ထို့ရက်ပြီးတော့လည်းကျွန်တော်တို့ဘာလုပ်လဲဆိုတော့သူကကျွန်တော်တို့အိမ်ကိုပေးမပြောင်းကျွန်တော်တို့ observation 15 minute ထားပါတယ်အဲ15 minute ထားပြီးတော့မှဒီတစ်ခါကျွန်တော်တို့ဒီတစ်ခါကြည့်ပြီးတော့မှစိတ်ချပြီးဆိုမှအိမ်ပြန်လွတ်ပါတယ်ကျွန်တော်တို့ကားမောင်းပြန်လို့ရပဲကိုကားကိုမောင်းပြီ
းလက်ရှိဗီဒီနိုင်ငံရဲ့နေရာတချို့မှာ virus ပိုးကဗီဇပြောင်းပြီးကူးစက်နေတဲ့နှုန်းကလည်းအရန်ဆိုးလာနေတဲ့အတွက်ရောဂါထိန်းချုပ်ရေးဗီဒီဆိုးရွားကတင်းတင်းကြပ်ကြပ်ကင်တွယ်နေကြောင်းလည်းဒေါက်တာသက်ကုတ်က VOE ကိုပြောပါတယ်
ဒီပေါက်ပွဲတွေဒီနှစ်မကုန်ရင်ကျင်းပပေးဖို့ရခိုင်ပါတီအဖွဲ့အစည်းတွေကတောင်းဆိုနေပေမဲ့ဒီနှစ်အတွင်းမှာကျင်းပနိုင်ခြင်းအလားအလာကတော့မျှော်လင့်ချက်နည်းနေပါတယ်။ဒါကြောင့်ပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တွေအရာပြည်နယ်လွှတ်တော်တွေခေါ်ယူချိန်နဲ့အစိုးရဖွဲ့စည်းမှုတွေမှာရခိုင်ပြည်သူတွေရဲ့ဆန္ဒထင်ရှားမှုမရှိမှာကိုစိုးရိမ်ပါတယ်လို့ရခိုင်နိုင်ငံရေးသမားတွေကဝေဖန်ပြောဆိုလိုက်ပါတယ်။အပြည့်အစုံကိုကျမစုမောကစူးစီးတင်ပြထားတာနားဆင်ပါရှင်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့2020ပြည်နှစ်ရွေးကောက်ပွဲကြီးမှာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဘက်ကရခိုင်ပြည်နယ်အတွင်းမြို့နယ်၉မြို့နယ်အပါအဝင်မဲဆန္ဒနယ်တော်တော်များများမှာရွေးကောက်ပွဲကျင်းပခွင့်ပိတ်ခဲ့တဲ့အတွက်ရခိုင်ပြည်သူတိုင်းနယ်ချီဆန္ဒမဲပေးပိုင်ခွင့်ဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့လည်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖက်ကရောမြမတက်မတော်ဘက်ကပါဒီနေ့မကုန်ခင်ဒီဇင်ဘာလပြင်မှာပဲရခိုင်ပြည်နယ်အတွင်းမှာနောက်ဆက်တွဲရွေးကောက်ပွဲတွေပြန်ကျင်းပဖို့တိုက်တွန်းထားကြပါတယ်။ဒါပေမဲ့လည်းမကြခင်ရပိုင်းမှာပဲနှစ်အောင်ကုန်လို့နှစ်သစ်ကူးတော့မယ့်အချိန်မကြခင်လပိုင်းတွေမှာလွတ်တော်အသည့်အစိုးရအသည့်တက်တန်းထပ်တိုးတော့မယ့်အချိန်ရခိုင်ပြည်နယ်ပြည်မှာရွေးကောက်ပွဲကျင်းပနိုင်ခြင်းအလားအလာကအတော်လေးနှဲသွားပြီလို့ရခိုင်နိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ AMP ကပြောဆိုလိုက်ပါတယ်။အစိုးရအဖွဲ့ကရောတက်မတော်နယ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကတိုက်တွန်းမှုတွေရှိပေမဲ့တာဝန်အရှိဆုံးဖြစ်တဲ့ UEC ဘက်ကလက်တွေ့ကျတဲ့ဆောင်ရွက်ချက်တွေမလုပ်သေးဘူးလို့ရခိုင်မျိုးသားပါတီ AMP ရဲ့ပြောခွင့်ရဒေါ်အင်းနုစင်ကပြောပါတယ်
။ရွေးကောက်ပွဲမဖြစ်သေးဘူးဆိုတာသိစမ်းနေတယ်လေ။ကျွန်တော်ဒီကဒီအချိန်ကိုမတင်ရသေးဘူးဆိုတော့ရေကောက်ပွဲဖတ်ဖြစ်ဖို့အချိန်မရှိဘူးလို့ပဲကျမတို့သုံးသပ်ရမှာဖြစ်ပါတယ်။တကယ်လို့တိုက်တွန်းချက်အတိုင်းသာလုပ်မယ်ဆိုရင်လည်းကျမတို့ကအချိန်ကာလအကျန့်တက်တစ်ခုကရှိရဖို့လိုတယ်လေ။ဒီဘက်တော့ပြည်ချင်းအတွက်မှာအကြည့်တော့ပါဝင်လာနိုင်ဖို့အတွက်ကဒီဘက်တော့ခေါ်ယူရမယ်ကာလမတိုင်းဘူး။အနိုင်ရအမှတ်စည်းတွေဟာပြင်ရပြီးသားဖြစ်ရမြေကောက်ပွဲတွေပြန်ရင်ကျင်းပပြီးဖို့ရေလီအင်းအင်းနဲ့မြန်မာတက်မတော်နဲ့သဘောထားကြီးများချက်တွေထုတ်တဲ့နောက်ပိုင်းကမနာကြီးရဲ့တိုက်တွန်းချက်ဒါမျိုးချုပ်ကြည့်လိုက်ရင်ကျမတို့ကမြေကောက်ပွဲကျင်းပမယ်လို့ကြိုတင်ရခြင်းရောအခုလာဖို့အစအပြည့်စစ်တော်အပြည့်အချင်းချင်းညီနိုင်တယ်လို့ကျမတို့ယူဆခဲ့တာပေါ့အခုကြတော့တစ်စားနဲ့ဒီဇင်ဘာကုန်တော့မယ်ဆိုတော့ဇန်နဝါရီလတန်းမှာအကျဉ်းအားလို့ဒါမြတ်တော်ကြီးစီတဲ့ဆက်ပြည့်ကျိုတိရောခိုက်သားစာတွေထောက်ရမယ်ဆိုတော့ဥပဒေနဲ့ပေါ်ကြည့်ရောပါအောင်မလားအဲ့တော့ပထမတော့လုံလုံကြီးနောက်တော့တိုးပြည့်အကန့်တက်ဒီနံပါတ်လောက်ဝဲကျော်အောင်ကြည့်ကျမတို့အညွှန်းလေးချက်ကြီးခဲ့ပါတယ်ဒီကြီးဒီမှာအနာကုန်ပြန်တန်းတာကြီးကြည့်ပါတယ်ဒါကြောင့်လုံမယ်ဆိုရင်လုံလို့ရတဲ့အနေထားဟာအများကြီးကြီးပါတယ်ဒီမှာပြောချင်ပါတယ်
ဒီလိုမျိုးရခိုင်ပြည်နယ်အတွင်းမှာနောက်ဆက်တွဲရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့ရင်အစိုးရတေလွှတ်တော်တင့်အစစ်စစ်ပြည်ထောင်စုလွှတ်တော်မျိုးသားပြည်သူလွှတ်တော်တွေဒီမကပဲပြည်နယ်အစ်လွှတ်တော်မှလည်းမဲဆန္ဒနယ်နယ်နေအလိုက်ပြည်သူလွှတ်တော်ကိုယ်စားလှယ်ကိုစားပြုမှုအားနည်းသွားမှာကိုလည်းပြည်နယ်လွှတ်တော်ဘက်ကစိုးရိမ်နေပါတယ်ရခိုင်ပြည်နယ်ရဲ့ပြည်နယ်လွှတ်တော်ဒုတိယဥက္က
ကွန်မြူနီနောက်ပြီးတော့မှဟိုအမေခဏနေတွေကငါပတနေရတောင်းတော့အမေခဏနေတနေရပေါ့ဒီညနေဒီနေတွေကရုပ်ကောက်ပြီးတော့မကျင်းပါခင်ဗျာဆက်တဲ့အတွက်ကြောင့်ဒီဒီနေကနေမှကိုယ်ကလေးတွေဆက်တဲ့လို့ဝင်ရလာရှိနေရှိတဲ့အခါကျတော့အဲ့ဒီနေတွေကဒေတာဖောင်ပြောရတဲ့ဆက်မာရေးနောက်ပြီးတော့ပညာရေးစသည်ဆိုပေါ့ဒီဒီလူတွေရဲ့ဆက်ဖြစ်တယ်ပေါ့ဒီဖတ်တယ်မှမကြည့်တော့မှကြောက်တော့ကြရအောင်တော်တော်ကိုဟာအားနေပါပါလေတော်တော်ကိုအဆင်ပြေရှိပါပါလေ
ရခိုင်ပြည်နယ်အတွင်းမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မဲဆန္ဒနယ်မြေတွေကတော့ပေါက်တော့ပုံနှချုံရသေးတော်ဘူးသီးတော်မောင်တော်ကြောက်တော်မင်းပြမြေပုံမြောက်ဦးစတဲ့မြို့နယ်ပေါင်း၉မြို့နယ်နဲ့ကြောက်ပြူမြို့နယ်ကရက်ွက်ကျေးရွာအုပ်စုအမ်းမြို့နယ်ကရက်ွက်ကျေးရွာအုပ်စုတွေနဲ့စစ်တွေမြို့နယ်တောင်ကုန်းမြို့နယ်ကကျေးရွာအုပ်စုတွေပါဝင်ပါတယ်ရှင်ကျွန်မစုမောပါ
မြန်မာနိုင်ငံသားတွေပါဝင်နိုင်ငံသားသားလို့သမားတွေကြားကိုဗစ်ကံရောဂါကူးစက်မှုတစ်တွေတွေ့ရှိနေတဲ့ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလို့သမားတချို့စွန့်ပစ်ခံရတဲ့အဖြစ်နဲ့ကြုံနေရတဲ့အကြောင်းတင်ပြပါမယ်။ကျွန်မမအေးမှာပါ။ထိုင်းနိုင်ငံအလဲပိုင်းစမွန်စကွန်းခရိုင်မဟာထိုင်းမြို့ကပဇွန်ဈေးမှာလှုပ်လှုပ်ကြိုင်နေကြတဲ့မြန်မာလူသမားတွေကြားမှာကိုဗစ်ရောဂါပိုးတစ်ကူးစက်နေတာတွေ့ရှိခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးရပ်ပိုင်းတွင်းမှာပဲမြန်မာနိုင်ငံသား9ဦးစွန့်ပစ်ခံခဲ့ရတာပါ။ချမူရီခရိုင်မှာဒီကနေ့အစောပိုင်းကမြန်မာနိုင်ငံသား9ယောက်စွန့်ပစ်ခံခဲ့ရတဲ့အကြောင်းကိုတော့ထိုင်းနိုင်ငံအခြေစိုက် AAC အလို့သမားကူညီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပိုရဲမင်းကအခုလိုပြောပြပါဗျာ
28ရက်ပေါ့28ရက်ညဘောနော်28ရက်ညတနာကြီးပေါ့ညပိုင်းတနာကြီးဆိုတော့ကျွန်တော်တို့ဒီ29ရက်တော့ရောက်ပြီပေါ့နော်နာကြီးရဆိုတော့28ရက်ညတနာကြီးမှာအဲကျွန်တော်တို့ဒီမြန်မာနိုင်ငံသားတွေပေါ့မြန်မာနိုင်ငံသားမြန်မာလူ့သမားတွေပေါ့ထောက်ထားမယ်ဘင်္ဂါးတိနဲ့ခေါ်တာလေခေါ်လာပြီးတော့ကျွန်တော်တို့ဒီထိုင်းနိုင်ငံဒီချွန်ဘူရီခရိုင်ပေါ့ချွန်ဘူရီခရိုင်မှာကျွန်တော်တို့စွန့်ပစ်သွားစွန့်ပစ်ခံရပြီပေါ့ဒါဒုတိယအကြိမ်လို့ပြောမှာပေါ့နော်ဒုတိယအကြိမ်ကတရင်တက်လာပြီမြန်မာနိုင်ငံသားအလုံးမြန်မာလူ့သမား9ဦးပါ
စွန့်ပစ်ခံခဲ့ရတဲ့မြန်မာလူသမားတွေကိုတော့အခုအခါထိတ်သိမ်းထားပြီးကျန်းမာရေးစစ်ဆေးထားကြောင်းကိုလည်းဒေသခံရဲတပ်ဖွဲ့ရဲ့အကြီးအကဲကပြောဆိုခဲ့ပါတယ်။ကိုဗစ်ကရောဂါကူးစက်မှုတွေကြုံနေရချိန်မှာနိုင်ငံသားလူသမားတွေကိုလိုက်လံရှာဖွေဖမ်းဆီးမှာမဟုတ်ကြောင်းထိုင်းရဲတပ်ဖွဲ့အကြီးအကဲကကတိတူပြောဆိုခဲ့ပြီးနောက်ပိုင်းမှာတော့နောက်ထပ်မြန်မာနိုင်ငံသားတချို့လမ်းဘေးမှာစွန့်ပစ်ခံခဲ့ရတာပါ။နိုင်ငံသားလူသမားတွေကိုလိုက်လံရှာဖွေဖမ်းဆီးမှာမဟုတ်တာကြောင့်စိုးရင်ကြောက်လန့်ပြီးတင်းချောင်တာတွေမလုပ်ဖို့နဲ့တက်ဆိုင်ရာနယ်မြေမှာကျန်းမာရေးလမ်းညွန်ကျမ်းနဲ့အညီနေထိုင်ကြဖို့ကိုလည်းရဲကျုပ်စုဝကျန်ရော့စွတ်ကတိုက်တွန်းပြောဆိုသွားပါတယ
်။ရัฐบาลနဲ့ကြီးကြဲหน่วยงานกองทัพคงตำรวจ
ထိုင်းဆိုရအနေနဲ့အခုကာလမှာတရားဝင်ကောတရားမဝင်ကောရှိနေတဲ့နိုင်ငံသားအလို့သမားတွေကိုလုံခြုံမှုရှိအောင်စောင့်ရှောက်သွားပါမယ်။အလို့သမားတွေအနေနဲ့ထွက်ပြေးတိမ်းဆောင်လာတွေမလုပ်ဘဲရောက်တဲ့နေရာမှာပဲနေမြဲတိုက်နေကြပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။အလို့သမားကြီးလှုပ်ရှားသူကိုရဲမင်းကလည်းကာယယောဂကာလမှာမြန်မာအလို့သမားတွေစိုးရိမ်တကြီးနဲ့တိမ်းဆောင်လာတွေမလုပ်ဖို့နဲ့အလို့ရှင်တွေကစွန့်ပစ်တာခံရရင်လည်းတက်ဆိုင်ရဖို့အကြောင်းကြားဖို့တိုက်တွန်းထားပါတယ်
။တကယ်လို့အဲ့လိုကိုယ်ကိုစွန့်ပစ်တယ်ဆိုတာသိရင်လည်းအဲ့လိုဆိုတိုင်းပါတော့တိုင်လို့ရတယ်အဲ့လိုလူသမားတွေကိုဆုတ်ပြတဲ့အလို့ရှင်နေဆိုရင်ဒီထိုင်းဥပဒေအရရေးယူမယ်လို့ထိုင်းရဲ့အာဏာပိုင်ကပြောထားပြီးသားအဲ့တော့လူသမားအနေနဲ့စိုင်းလမ်းမျိုးထွက်ပြရတယ်မလုံးနဲ့အဲ့လိုဆုတ်ပြခံရတော့မယ်ဟိုကပြည်ရင်လည်းအဲ့လို့ရှင်ကိုမိစ္ဆာမှာသွားတိုင်ဒီချိန်မှာဒီကမကြောက်ဖို့ပဲထောက်ထားမဲ့တွေကိုလုံးဝဖမ်းဆီးလို့မရဘူးကိုဗစ်ကာလမှာဒါဆိုတော့ကြောက်အားလားပြေးပြီးတော့ကိုဗစ်ပိုးတွေပို့ပြီးတော့ပြန့်နှံ့ကုန်မှာဆို
ကိုဗစ်ကာယောဂါကြောင့်တိတ်ဆုံးသူ60နဲ့အတီးပြုလူနာ6000ကျော်ရှိတဲ့ထိုင်းနိုင်ငံမှာမကြာသေးခင်သတင်းပတ်တွေကစလို့ယောဂါကူးစက်မှုတွေစစ်ဆေးတွေ့ရှိတဲ့အထက်မှာမြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကနေနေဆက်ဖြတ်ကျော်ပြန်လာသူတွေလည်းပါဝင်ခဲ့တာပါမြန်မာနိုင်ငံမှာတော့ကိုဗစ်ယောဂါပိုးတွေ့ရှိသူ32000ကျော်ရှိပြီးတိတ်ဆုံးသူက2600ကျော်ရှိနေတာကြောင့်အင်းနီနာချင်းထိုင်းနိုင်ငံကနေဆက်ဒေသတွေမှာအဝင်ထွက်တွေကိုတင်းကျပ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါရဲ့ရှင်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါမြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုမှာအစ္စရေးလုပ်ငန်းကြီးတစ်ခုကအားပေးအားမျှောင်လုပ်ကြောင်းမြန်မာအရေးလှုပ်ရှားသူတွေကဆွဆွဲလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Times of Israel မှာ Simona Winegless ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါ 2019年မြန်မာပို့ကုန်တွေကိုမပိတ်ဆို့ခင်မွတ်စလင်စန့်ချီရေးဝါဒဖြန့်ချီဖို့အတွက်မြန်မာစစ်တပ်ကဆက်သွယ်ရေးကုမ္ပဏီတစ်ခုထူထောင်ရမှာအစ္စရေးခြေဆိုင်ဂျိုဂျူဆက်သွယ်ရေးကုမ္ပဏီဖြစ်တဲ့ဂျိုင်လတ်ဆက်တလိုက်နက်ဝတ်စ်ကကူညီခဲ့တဲ့ဆိုပြီးအစာချီဖော်ပြထားပါတယ်။မြန်မာလူခွင့်ရဲ့ဖွဲ့ဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာအရစစ်တပ်တစိမ့်တစ်ပိုင်းပိုင်ဆိ ကျိုင်းလက်ကိုနှစ်ထောင်စခွန်စက်တင်ဘာအစောပိုင်းကတည်းကမြန်မာပြည်ကိုနောက်ထပ်စစ်ပစ္စည်းပို့ကုန်အားလုံးတင်ပို့တာတွေမလုပ်ဖို့တာမြင့်မိတ်ချထားခဲ့ပြီးဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အဖွဲ့ဝင်ဟောင်းတအူးကတိုင်းစ်အော့ဖ်အစ်စရေးကိုပြောကြားရမှာတော့ဆွဆွဲချက်တွေအရဂျိုင်းလက်ကဒီလိုထောက်ပံ့ခဲ့တယ်ဆိုရင်ဥပဒေအ ံခဲ့ခြင်းမရှိပါဘူး။နိုင်ငံတကာကုမ္ပဏီတွေကနည်းပညာနဲ့ဝန်ဆောင်မှုတွေကို Mitel နဲ့ VLTel ကုမ္ပဏီတွေကိုထောက်ပံ့ပေးနေတာဟာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတိုက်ရိုက်သို့မဟုတ်တွဲဝိုက်ပြီးအားပေးအမြောက်လုပ်ရာရောက်တဲ့ဆိုကြောင်း Justice for Myanmar ရဲ့အစီရင်ခံစာကိုကိုကပြီးဆောင်းပါးမှာဖော်ပြထားပါတယ်။2016ခုနှစ်ဇွန်လမှာ Jailat ဟာမြန်မာစစ်တပ်ရဲ့ကုမ္ပဏီဖြစ်တဲ့ SkyNet နဲ့စီးပွားရေးမိဖက်ဖြစ်အလုပ်လုပ်ကင်ခဲ့ပြီး2018ခုနှစ်မှာ VNN စစ်တပ်ပိုင်းနဲ့ VLTel နဲ့အတူလုပ်ကင်ခဲ့တာဖြစ်ပါတယ်။ Mitel ရဲ့49ရာခိုင်နှုန်းကို VLTel ကပိုင်ဆိုင်ပြီး28ရာခိုင်နှုန်းကိုတော့မြမစီးပွားရေးဥပိုင်ရဲ့လက်ခွဲ Star High Public ကုမ္ပဏီကပိုင်ဆိုင်ထားတယ်လို့ဆိုပါတယ် Justice for Myanmar ရဲ့ပြောရေးဆိုခွင့်ရှိသူတဦးက The Times of Israel ကိုပြောကြားရမှာတော့မြမစစ်တပ်ကဦးစီးတဲ့စိတ်သက်စစ်စင်ရေးနဲ့လူမှုဆက်သွယ်ရေးအောက်မှာရှိတဲ့မြဝတီရုပ်မြင်သံကြားလိုင်းကတဆင့်မြောက်ရီရုတ်တံလိုင်းကတဆင့် SkyNet ရုတ်တံဟာရိုဟင်ဂျာလူနည်းစုတွေအပေါ်အမုန်းတရားတွေကိုလှုံ့ဆော်ခဲ့တယ်လို့ဆိုပါတယ်Jailat ကုမ္ပဏီဟာမြန်မာစစ်တပ်ကိုဂျိုဒုဆက်သွယ်ရေးပစ္စည်းတွေတိုက်ရိုက်ထောက်ပံ့ခဲ့ပြီးအဲ့ဒီထဲမှာနီးအူဟာဂျိုဒုဆက်သွယ်ရေးတွဲဘက်ပစ္စည်းတွေနဲ့ရင်းတွေမှာတက်ဆင်ရတဲ့ဂျိုဒုဆက်သွယ်ရေးအင်တာနာတိုင်တွေလည်းပါဝင်တယ်လို့ဆိုပါတယ်
။မင်္ဂလာပါ၊ကျမနောင်လပိုင်ပါရှင်။ဒီစမသေးတဲ့ချင်းစီစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ။ထွေးတည်တည်ဆိုထားတဲ့လွမ်းသွေးအိမ်မက်ချင်းကိုနားဆင်ရမှာပါ။VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင
် VOA အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။မကြာခင်ရက်ပိုင်းမှာ2020ပြည့်နှစ်ကုန်ဆုံးပြီးတော့2021နှစ်ပစ်ထဲကိုဝင်ရောက်တော့မှာဖြစ်ပါတယ်။ကိုလွန်ဂါနီ2020ပြည့်နှစ်အတွင်းတိုင်းပြည်ရဲ့အခြေအနေရရပေါ်အကျဉ်းသုံးသပ်ချက်နဲ့2021နှစ်တက်မှာဖြစ်ထွန်းလာနိုင်ခြေတွေကိုဒီဆွေးနွေးကမှနားဆင်ကြရပါမယ်။ Moving Forward Together အဖွဲ့တည်ထောင်သူနဲ့ဒါရိုက်တာဒေါ်ကြည်ကြည်စိန်၊နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြံပေးအဖြစ်လုပ်ကိုင်နေသူဒေါ်ကြည်ပြချစ်စောတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။ဒေါ်ကြည်ကြည်စိန်နဲ့ဒေါ်ကြည်ပြချစ်စော VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗ
ျမင်္ဂလာပါရှင်ဟုတ်ကဲ့မင်္ဂလာပ
ါကျွန်တော်ပထမဦးဆုံးမေးခွန်းကကျွန်တော်နှစ်ကြည်စိန်နဲ့ကျွန်တော်စလိုက်ပါမယ်ဟလာကျွန်တော်တို့2020ကိုနည်းနည်းလေးသုံးသပ်ပြီးတော့2021ကိုမျှော်ကြည့်တာပေါ့နော်ဆိုတော့2020မှာကိုယ်အနေနဲ့ပေါ့နော်ကိုကိုယ်တိုင်အနေနဲ့တိုင်းပြည်ရဲ့အခြေအနေရရကိုကြည့်ပြီးတော့2020အတွင်းမှာကိုမျှော်လင့်လောက်ခီးပေါက်ခဲ့ပါလားနှစ်ကြည်စိန်
အာဟုတ်ကဲ့ရှင်2020မှာတော့ဒါကျမတို့အနေနဲ့ဒါမျောလင်းတလောက်တော့ဒါခီးမတွင်ခဲ့ဘူးပေါ့နော်ဆိုတော့အဲ့လိုပဲတည်ပြီးတော့ဖြေရမယ်ထင်ပါတယ်အဲဆိုတော့ငကိုကလေးကလည်းဒါကိုယ့်ရဲ့မျောလင်းချက်ပေါ့နော်မျောလင်းချက်ကလည်း over expectation မဖြစ်နေဘူးတော့လိုတာပေါ့ဒါပေမဲ့2020ဒီဘက်ပြီးခဲ့တဲ့9နှစ်တာမှာတိတိတတ်တာယူရင်းွားတာကတော့ဒီရက်သက်စစ်ဘက်ဆက်ဆံရေးတွေတိုင်းနာနဲ့အစိုးရကြားယုံကြည်မှုတွေနည်းပါလာတာတွေငြိမ်းချမ်းရေးအရှိမရောက်တာတွေနောက်ဒီငွေသက်လုံခြုံရေးကိစ္စတွေနဲ့ဒီအိမ်ကြီးချင်းဆက်ဆံရေးတွေကနည်းနည်းလေးပိုပြီးတော့ဟိုတစ်ဖက်ဆောင်းလေးပိုဖြစ်လာတယ်ပေါ့နော
်
ဒါတွေကိုဒီ COVID တစ်ခုတည်းပေါ်မှာတော့အပြစ်ပေါ့ချလို့မရအောင်လို့ရှင်နေပေါ့ဆိုတော့ကျမအနေနဲ့ကတော့အာကျမရဲ့ဝန်ထမ်းတွေရဲ့ဒီကိုကျိုးစုအနေနဲ့ခံမှုတွေကိုလည်းဒါအာအများကြီးပဲဒါကျေးဇူးတင်ပါတယ်တာမန်ပြည်သူတယောက်အနေနဲ့လည်းဒီကျမရဲ့ဝန်ကြီးဝန်ထမ်းတွေရဲ့ဒီဆောင်ရွက်ချက်တွေပေါ်မှာအများကြီးပဲကျမတို့တွေမိခိုအားထားရတယ်ပေါ့ဆိုတော့ဒါလေးတွေကတော့ဒီ2020မှာဖြစ်ခဲ့တဲ့အတွေ့အကြုံတွေပေါ်မှာမူတည်ပြီးကျမအနေနဲ့ဒါကနုံတုံတက်တာဖြစ်ပါ
ဟုတ်ကဲ့ခင်ဗျာလက်ကြည့်ပြချစ်စောအနေနဲ့ရော2020မှာညော်လင်းတလောက်ခီးပေါက်ခဲ့ပါလား
2020ကတော့ကျမတို့ဟိုမှန်းထားတလောက်တော့မဖြစ်ဘူးပေါ့နော်အတိကကတော့9နှစ်တာကာလအတွင်းမှာကအစိုးရရဲ့အဲလှုပ်ဆောင်ချက်ကိုဟိုပြည်သူတွေကအမရဖြစ်တဲ့ဟာကအများကြီးရှိပါတယ်အဲငင်းချင်းရေးဖြစ်စဉ်နေစီးပွားရေးအခြေအနေတွေအဲပေါ့ပေါ့နော်အဲဒါတွေကိုအတိကအမရဖြစ်တဲ့ဟာပေါ့မူတည်ပြီးတော့ဟိုကျမတို့မှန်းတလောက်အမဖြစ်ဘူးနောက်တစ်ခုကကျတော့ covid ဖြစ်တာပေါ့နော် covid ဖြစ်တဲ့အခါမှာအာကျမရေးဝင်ကြီးဌာနရဲ့အခြေအနေနဲ့နောက်တစ်ခုကအာဒီအထွေအုပ်ချုပ်ရေးအေကန္တာရဲ့အခြေအနေဒီမှာအာအတိကတော့ဒီ institution တွေကျမတို့ရဲ့ institution တွေအားနည်းချက်တွေပေါ့ကျမရေးဝင်ကြီးဌာနရောအော်ဒီအထွေအုပ်ရောနှစ်ခုဆုံးအစိုးရဝင်ကြီးဌာနတွေအကုန်လုံးရဲ့အားနည်းချက်တွေပါ institution ရဲ့အားနည်းချက်တွေမှာအာဒီ covid လိုမျိုးကိစ္စတွေဖြစ်လာတဲ့အခါမှာအာဒီညွှန်ကြားချက်တွေအမျိုးမျိုးထွက်သွားတဲ့ဟာတွေပေါ်မူတည်ပြီးတော့ဗောနော်ဒီသူတွေကအမျိုးမျိုးချက်တဲ့ဟာကအာတကယ့်ကိုဟို2020ရဲ့အာ crisis အခြေအနေတွေလို့ပြောလို့ရမယ်အဲအရာကတကယ်ဟိုအားမရခဲ့ဘူးဗော
အဲ
အခုဒီ do second wave လောက်မှာနည်းနည်းတည်နေတော့ first wave တုန်းကဆိုလို့ရှိရင်တော်တော်လေးဟိုတက်တောင်းကင်းနိုင်ခဲ့တာဗောနော်အဲအရာမျိုးတွေရှိခဲ့တယ်အဲအဲ့တော့ဒီ2020အတွက်ကတော့ကျမတို့က covid ကိုတော့အဆိုးဆုံးရင်ဆိုင်ရတဲ့အခြေအနေဖြစ်ပါတယ်အဲဒီရှေ့ကတော့ဒီခုနငင်းချမ်းရီတို့စီးပွားရီတို့ကအာဒီအားနေတဲ့ဟာတွေကနေပြီးတော့ဒီ2020မှာကိုဗစ်လည်းဖြစ်တယ်ရွေးကောက်ပွဲလည်းရှိလာတယ်အခြေအနေပေါ့နော်အခြေအနေပေါင်းစုံမှာကတော့ကိုဗစ်ကတော့ဟိုအားမရဆုံးအခြေအနေတွေကတခုဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့မတိကပြောတဲ့အထက်မှာတော့ကျွန်တော်နောက်သွားမယ့်နေခွင့်ရဲ့အဖြေတစ်ပိုင်းတစ်စားတော့ပါသွားတယ်ပေါ့လေဒါပေမဲ့မတိစိတ်2020ကမြုံနေသလောက်ခီးမပေါခဲ့ဘူးဆိုတဲ့အထက်မှာအဲ့ဒီအထက်မှာအခြေအနေရဲ့ကဏ္ဍတိုင်းကြီးရဲ့အခြေအနေကဏ္ဍနဲ့ပတ်သက်ပြီးတော့အခြေအနေဆုံးဖြစ်ခဲ့တဲ့ကဏ္ဍအခြေအနေရောရှိပါသလားနောက်တစ်ခုကကြတော့စိတ်ပြက်လက်ပြက်အဖြစ်ရဆုံးအခြေအနေဌာနဆိုတာရောရှိပါသလား
ဟုတ်ကဲ့ပါရှင်အစိုးရကအကောင့်ကိုအရင်ပြောရမယ်ဆိုလို့ရှိရင်တော့ online platform တွေတော်တော်အလုပ်တွင်လာတာတွေ့ရပါတယ်အစိုးရအနေနဲ့ပဲဖြစ်ဖြစ်ဒီဝေးလံတဲ့တိုင်းရင်းသား data ကလူတွေနဲ့ပဲဖြစ်ဖြစ်အရင်ကဆိုကျမတို့တွေကလူချင်း တွေ့ခွင့်ရဖို့ပဲလုပ်ခဲ့ရတာပေါ့နော်ဒီလူချင်းမတွေ့နိုင်ဒိတ်မရတဲ့အချိန်လေးနေပြည်တော်နဲ့ရန်ကုန်ကျွန်တော်တို့ဒီမနဲ့သွားလိုက်နေလေပြန်လာလိုက်ခဏခဏလုပ်ခဲ့ရတဲ့ရက်တွေအများကြီးပေါ့လေအခုကတော့ဒါကိုဗစ်ရဲ့ဒီအဆိုးရအမျက်ပဲပြောရမယ် Zoom meeting တွေနဲ့ online နဲ့ဒီအဆိုးရဟိုဝန်ထမ်းတွေလည်းတော်တော်အသားကျလာပြီလို့မြင်ပါတယ်အစိုးရနဲ့တကွာဒီဝေးလံတဲ့ဒေသကလူတွေတိုင်းသားခေါင်းဆောင်တွေအနေနဲ့လည်းဒါ Zoom meeting နဲ့ဒါမစိမ့်တော့ဘူးမကြောက်ကြတော့ဘူးပေါ့နော်အရင်ကဆိုကျမတို့က generation gap တွေလည်းရှိရဲ့အခါကြတော့ဒီလူကြီးတွေက online platform ကိုတုံးရမှာတော်တော်လေးကိုသူတို့ဟိုတွန့်ဆုတ်ကြတယ်ပေါ့အခုကတော့ရွေးစရာမရှိဒါဟိုအစိုးရအကောင့်လို့ကျမအနေနဲ့မြင်တယ်ဆက်လက်ပြောထောင်တင်တဲ့အလေးအကျင့်တစ်ခုလို့လည်းမြင်တယ်ပေါ့နော
်
ဆိုတော့အမပြောရတဲ့နေရာမှာပါတဲ့တစ်ခုကတော့ဒီပြည်ရေးအောက်ကနေနော်ချွေအုပ်ကိုပေါ့ဒီပြောင်စုဆိုရဖွဲ့ရုံဝန်ကြီးဌာနအောက်ကိုရွှေ့ထုတ်လိုက်တယ်ဒါဖြစ်တဲ့ကိစ္စတခုလို့ကျွန်မအနေနဲ့ဒါရေပုံရအဖြစ်မြင်တယ်ပေါ့လေဒါပေမဲ့တကယ်လက်တွေ့မှာဖြစ်တဲ့ဒီစိန်ခေါ်မှုကတော့ပါလဲဆိုတော့အရင်တုန်းကဝန်ကြီးဌာနအနာတခုလည်းအောက်မှာရှိခဲ့တဲ့ဒီရဲနဲ့ထွေအုံးနဲ့ဒီအခုဒီမတူညီတော့တဲ့ဒီရပ်သက်စစ်ဘက်အုပ်ချုပ်ရေးအောက်ကိုရောက်သွားတဲ့အခါကျတော့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကနည်းနည်းလေးအားနည်းတယ်ဒါကိုဘယ်သူကကမကထလုပ်ပြီးတော့ပို့ပြီးတော့ဟိုပူးပေါင်းဆောင်ရွက်မှုအားကောင်းလာအောင်လုပ်ပေးမလဲဆိုတဲ့ stage တခုမှာကျွန်မတို့ရောက်နေရပေါ့နော်ဒါလေးကိုပို့ပြီးအသက်သွင်းရမယ်အနေထားတခုလို့ကျွန်မအနေနဲ့မြင်တယ
်
ဒီပုံကအဖြစ်ပြောရရင်တော့အဲ့ဒီဆောင်ရွက်ချက်ကလေးကိုလည်းကျွန်မအနေနဲ့ဒါဖြစ်တင်တယ်လို့ထောက်ခံပါတယ်ပေါ့လေနောက်တစ်ခုကတော့ democracy စနစ်ဒီတဲ့သဘောတဘာဝအလျောက်ဒီလက်ပေးလက်ယူမှုတွေလျော့လာတယ်ဒါအစိုးရယုံနေမှာချိုချိုတတနဲ့ဒါပြောဆိုဆက်ဆံရေးတွေကောင်းလာတယ်ဒါလေးတွေကလည်းဒီမိုကရေစီစနစ်ရဲ့ဒီပေါ်ဆောင်မှုတစ်ခုဖြစ်တယ်လူတွေထုတ်ဖော်ပြောဆိုတာတွေရှိလာတယ်ပေါ့နော်တပြိုင်တည်းမှာလည်းအပြန်နဲ့တရားစစ်ဆိုမှုတွေညားလာတာတွေကိုလည်းဒါကျွန်မအနေနဲ့ဒါတွေ့ရပါတယ်ပေါ့ဒါလေးတွေကတော့ဟိုကောင်းတဲ့ဟိုအချက်လို့ကျွန်မအနေနဲ့ဒါရေပုံရတုံ့တက်ပါတယ
်ဟုတ်ကဲ့ခင်ဗျာမကြည့်ပါမကြည့်ပါခုနပြောတဲ့ထဲမှာတော့ covid ကိုတော့2020မှာကျွန်တော်တို့အပြင်းထန်ရင်ဆိုင်ရတဲ့အခြေအနေလို့ပုံသက်သွားတယ်ဆိုတော့ဘယ်အခြေအနေကဏ္ဍနဲ့ပတ်သက်ပြီးတော့ကျေနပ်မှုရခဲ့တာမျိုးရှိပါလဲ
ကျွန်မအနေနဲ့ကကျေနပ်တာကတော့ဒီရွေးကောက်ပွဲအခြေအနေပဲ covid နဲ့ရွေးကောက်ပွဲနဲ့ကျွန်မတို့ကတကြိမ်လေးကျင်းပရတဲ့အခြေအနေဖြစ်သွားတယ်ကျင်းပရတဲ့အခြေအနေဖြစ်တဲ့အခါကျတော့ကျမတို့ထင်တာကဒီရွှေကောက်ပွဲရွှေတွေကိစ္စတွေလိုမျိုးလေးအတန်မျိုးစုံရှိတာပေါ့နော်အဲ့ဒါမျိုးတွေရှိလာတယ်ဒါပေမဲ့တကယ်တကယ်ရွှေကောက်ပွဲလုပ်တဲ့အခါမှာပြည်သူတွေရဲ့လိုက်နာမှုပေါ့ပြည်သူတွေလိုက်နာမှုကအရင်မြင့်တက်တယ်နောက်ပြီးတော့ပြည်သူတွေနေသေးမှုကတိမ်မြင့်တက်တယ်အဲ့ဒါကကျမတော်တော်လေးကျေနပ်တယ်ဒီရွှေကောက်ပွဲကိုကျမမဲမသေးဘူးလို့ကျမတို့ကတော်တော်များများထင်ကြတာ
ထင
်ကြတဲ့အခါဆိုတော့အဲ့ဒါဖြစ်တဲ့အခါကျတော့ကျမတိတ်ပြီးတော့အဲ့ဒီဟာကိုကျေနပ်တယ်ပေါ့နော်ဒီတီတူတွေရဲ့နိုင်ငံရဲ့ရေချိန်မြင့်တက်မှုကဒီ2020မှာအရန်ပြီးပါတယ်အဲ့ဒါအကောင်းဆုံးပဲပေါ့
ဟုတ်ကဲ့
စိတ်အပြတ်ဆုံးကတော့ကျမတို့ရဲ့ခုနကပြောသလိုပေါ့ institutional culture ပေါ့နော်နောက်တစ်ခုကတော့နိုင်ငံဝင်ထမ်းတွေရဲ့စွမ်းရည်ပါပဲဒါကလည်းသူတို့ကတော့အပြစ်ပြောတာမဟုတ်ဘူးကျမတို့ရဲ့နိုင်ငံဝင်ထမ်းစွမ်းရည်ကအားနည်းတဲ့အခြေအနေကြီးအများကြီးရှိနေတယ်ပေါ့အခုလို covid လိုမျိုးကိစ္စကြီးရင်ဆိုင်ရတဲ့အခါမှာသူတို့ရဲ့စွမ်းရည်အရန်ပွားကနေပေါ်လာတယ်ဥပမာဆိုရင်ဟိုဆရာမတော်မြင့်မြင့်တော်မြင့်မြင့်စိန်ဟိုဒီ
သူ
ပုဆက်ခံရတဲ့ဆရာမကြီ
း
ဆရာမကြီးဆိုရင် तू ပြောသွားတဲ့အမေစုနဲ့ပြောသွားတဲ့ interview မှာဆိုရင် तू ကအရန်ကိုနိုင်ငံဝင်ထမ်းနေရဲ့အကြောင်းကိုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပြောသွားတာအဲ့တော့အဲ့ဒီအခြေအနေတွေပေါ့နော်အဲ့ဒီအခြေအနေတွေကအရန်ကိုဟို highlight ဖြစ်သွားစေတယ်နိုင်ငံဝင်ထမ်းနေရဲ့စိန် capacity ဘလောက်ဟိုတို့ရဲ့ capacity ကဘလောက်ထိအားနည်းနေသေးလဲဆိုတဲ့ဟာကိုကျမ
ဒါလည်းပဲကျွန်တော်မြင်တာတော့ကျွန်တော်အခုပိုင်းမြင်တာဆိုရင်တစ်သက်လုံးကတော့ဟာလာဒီဝန်ထမ်းနေရဲ့ဆွမ်းဆောင်ရည်ကဖြက်စီးခံထားရတယ်လို့ဖြစ်ပြီးတော့ပျက်စီးလာတာပေါ့နော
်ဟုတ်တယ်အဲ
့ဒါအရင်ကတော့ဒီကိစ္စကဘယ်လိုလဲဆိုတော့ကျွန်တော်တို့ပုံမှန်ပြီးမှာ taboo issue လို့ခေါ်တယ်မပြောကြတယ်တိတိမမပြောကြတဲ့ကိစ္စတွေအများကြီးရှိတယ်
ဟုတ်ကဲ့
ဒီမှာဒီကိစ္စလည်းတစ်ခုအပါအဝင်လို့ကျွန်တော်တို့ထင်တာအခုတော့
ဟုတ်ကဲ့
ယူဆကပြောလာဆိုလာတဲ့အစဉ်ရောက်ပြီဆိုတော့ရှေ့ကိုနည်းနည်းလေးပြောင်းမှုအတွက်လမ်းစာပေါ်လာပြီလို့အဲ့လိုများအတွေ့အတွေ့ကြည့်လို့ရမလားတော့မသိဘူးနော်ဟုတ်ကဲ့
အရင်ကကတော့ဟိုဟိုပါပေါ့နော်ဟိုကျမတို့အခြေအနေကိုလက်ခံသွားပြီဆိုတော့နောက်တစ်ဆင့်ကိုတက်ဖို့ပဲလိုတာပေါ့ဟုတ်
အဲ့လိုပဲမျှော်လင့်ရမှာပဲနော်ဟုတ်ကဲ့ဆိုတော့ကျွန်တော်အခုကျွန်တော်တို့2020ကိုအကြံဉာဏ်လေးရတဲ့အချိန်တွင်မှာအကြံဉာဏ်လေး2020ကိုနည်းနည်းငဲကြည့်ပြီးတော့အခု2021ကိုရှိဦးနည်းနည်းကျွန်တော်တို့မျှော်ကြည့်ကြတာပေါ့နော်ဆိုတော့မကြည့်စင်ရေ
ကျမစိတ်ပြတ်တာလေးကိုအရင်ပြောလို့ရ
ပါပြောပါပြောပါ
ကျမမကြည့်ရသေးဘူး
ပြောပါခင်ဗျပြောပါခင်ဗျ
Okay, okay. So, so far, Jamadi, Kaune Hali, Jama, Jena Dali, Pure Light Abono, or say that a Paima, Rajamani, the Ninja Pissing Rada, Dingani Dajim, Jenani, Tempa, Dare, Lujamani, Menubare. Now, the Yapa Sibesta Sangi let Yulara, Pudriare, a Tianle, Lisa Muri, Jo Lare, Bono, Uvan Sangu Muri, Anne Lara, Driare, the Suya Dia Nine. ว่าบ่เนาะดีลงจงไส้ลงจงนี้ไว้สั่นอ่ะอาเมนนี่ดิโลอินซิเคียวขึ้นนี่ดิโลမျိုးများบ่เนาะดีဟိုဒီအရက်ဘက်စစ်ဘက်ဆက်ဆံကြီးမှာဒါမျိုးလေးတွေမြင်ရတယ်နောက်ဒီပြီးနေတွေမှာဘိုးချုပ်ကျေးလို့ဟာမျိုးတွေလိုက်ထောင်တာပေါ့เนาะဆိုတော့ဒါလေးတွေကတော့ကျမတို့ဒီဟိုကျမကတော့ဒါငင်းချမ်းကြီးနဲ့ပတ်သက်ပြီးတော့ရွှေရှုလုံးနေတဲ့အဖွဲ့အစည်းဖြစ်တဲ့အခါကြတော့ဒီလိုမျိုးပြီးနေတွေမှာဟ
ချိတ်ဆက်ဆောင်ရွက်မှုနဲ့ဒီအချမ်းချက်ပြီးတော့လေဘတ်အာယူးစ်နဲ့ချိရဲ့ဒီအလုံးစုံခြုံငုံပြီးလုပ်တဲ့ချိတ်ဆက်ဆောင်ရွက်မှုအားနည်းတယ်အဲ့ဒီအပိုင်းလေးကိုတော့နည်းနည်းလေးကျွန်မအားနည်းအားဖြစ်မိပါတယ်ရှင့်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဒီစီပါဟုတ်ပြီကျွန်တော်တို့2018ခုမျိုးကြီးကြရအောင်ပါဆိုတော့မကြီးစိမ့်မဲ့ဆက်လိုက်ပါကျွန်တော်တို့တည်သွားမဲ့ကိုဗစ်ကနေ2018ထ
state A မှာ state တုံးကြပါမယ်လို့မယူဆဘူး2021ကလည်းကျမတို့အတွက် covid နဲ့ဒီဟိုကြီးလန့်စာစားစားနေရအောင်ပဲ period တစ်ခုဖြစ်နေမယ်လို့မြင်တယ်အဲ့တော့ဒီပြည်ရင်းလေကြောင်းလိုင်းတွေပြန်ဖွင့်မလာပြီးတော့နေဆက်တွေပြန်ဖွင့်မလာဟိုဘလို့အတိုင်းတာအခြေဒီ covid စီးနှင်းစီးကန်းတွေလိုက်လာပြီးလူတွေအလုံးလုံးကြမလဲနောက်ပြီးတော့စိတ်ပိုင်းဆိုင်ရာပေါ့နော်လူတွေရဲ့ဒီ trauma ကြံခဲ့မဲ့အပိုင်းတွေထိခိုက်ကျန်နေတဲ့နောက်ဆက်တွဲပြဿနာတွေဘယ်လိုဖြေရှင်းကြမလဲဟိုဓာတ်ရီပေါ်မှာမူတည်ပြီးတော့မှကျမတို့အနေနဲ့ဒီစိတ်အေးနိုင်မယ်လို့မျှော်လင့်ပါတယ်ရှင
်မကြည့်ပါရော2021မှာတိုးတက်မှုအကောင်မြင်ရဖို့အတွက်အကောင်ဆုံးမျှော်လင့်ထားတာပဲကဏ္ဍများရှိပါတယ
်ကျမကတော့ဒီအခုလောလောဆယ်လေးဒီအစိုးရဝန်ဆောင်မှုကဏ္ဍတွေနဲ့ပတ်သက်ပြီးတော့ဟိုသူတည်တနာလုပ်နေရလေရှိရောလीကျမတို့ဒီ service delivery ဘိုင်းပေါ့နော်အစိုးရရဲ့service delivery အထူးသဖြင့်ကဒီ CPN နဲ့trade out တွေဒီမျိုးနေအစင်မှာရှိရေး township level department တွေပေါ့နော်သူတို့ရေဝန်ဆောင်မှုတွေအပို့ပြီးတော့ကောင်းမွန်လာမယ်လို့မျှော်လင့်နေတယ်။ဒါလည်းဆိုကျွန်တော်တို့ကဒီ2000အစိုးရအ
ဝန်သားဆရာပဲနော်လူတွေဝန်သားမှာဒါတွေတကယ
်အဲ့ဒီလိုကျွန်တော်မျှော်လင့်တာပေါ့နော်ကျွန်တော်မျှော်လင့်တာဟိုဒီအစိုးရအပြောင်းအလဲမှာကသူတို့အများဆုံးဒီလုတ်သွားတဲ့ဟာကဒီ CPN တရားရေးကိစ္စအများဆုံးလုတ်သွားတာပဲ။မန်လေးဆိုလို့ရှိရင်အရင်ပင်တာရေး CPN တရားရေးအဲ့တော့ဒီလိုမျိုးကိစ္စတွေပေါ့နော်စီရင်သားရာရေးဆိုအခုကနောက်ပိုင်းကဒီမြို့ပြည်နယ်တိုင်းတွေအကုန်လုံးရှင်ပြိုင်လာကြပြီအထူးသဖြင့် service delivery ကိုရှင်ပြိုင်လာတာမန္တလေးကိုကြည့်ပြီးတော့နမူနာယူပြီးတော့ရှင်ပြိုင်လာတာတွေများတော့အဲ့ဒီလိုမျိုးစီရင်သားရာရေးလိုမျိုးတွေကပို့ပြီးတော့အားကောင်းလာမယ်နောက်ဒီ trade out တွေကလည်းဒီပြည်နယ်တိုင်းအစိုးရရဲ့အောက်ပေါ့နော်အောက်ဆိုတော့ဒီဒီပြည်တော်စုအစိုးရအောက်ပြည်နယ်တိုင်းအစိုးရအောက်ပြန်ဖြစ်သွားတဲ့အခါမှာသူရဲ့ဝင်ဆောင်မှုကိုစောင့်ကြည့်ရတဲ့အခန်းကဏ္ဍတွေအများကြီးရှိလာပါတယ်။အဲရှိလာမယ်ပေါ့ရှိလာမယ်ဆိုလို့ရှိရင်ဒီ service delivery အပိုင်းကပို့ပြီးတော့ကောင်းမွန်လာမယ်ပေါ့အဲ့တော့ကျွန်မအနေနဲ့ကတော့ဒီမြို့နယ်အစင်ရဲ့ service delivery တွေပို့ပြီးတော့ကောင်းလာမယ်လို့မျှော်လင့်နေအလားအလာကောင်းတယ်လို့လည်းကျွန်မထင်တယ
်။ဟုတ်ကဲ့ကျွန်တော်ဒီဒီမတ်ကြီးကရဲ့ဒီညွှန်လေးပြည့်စုံဖို့ကျွန်တော်လည်းဆုတောင်းပါတယ်ကဖြစ်ပါစေလို့ကြည်ပြရတယ
်ဖြစ်ပါစေဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်က
ျွန်တော်ကကျွန်တော်တို့ကောင်းတာလေးကောင်းတာညွှန်လင်းထားကြပြီးတဲ့အခါကျတော့တစ်ဖက်မှာလည်းပဲအဆိုးကလည်းရှိမှာပဲပေါ့နော်ဆိုတော့မတ်ကြီးစင်ကြီးဆိုးလာနိုင်တယ်ဟလားဆိုရင်ဘုအကောင်ဆုံးစောင့်ကြည့်ရမယ့်ကိစ္စဆိုရင်ပေါ့ဗာများရှိပါမယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒါကတော့ကျမကတော့လေအစိုးရနဲ့တက်မလို့ကြားမှာဒီထက်လေစိမ့်နေတိုက်မှာအစိုးရဆုံးနေပေါ့နော်လက်ပြီးကြကြပြောရမယ်ဆိုလို့ရှိရင်ကျမတို့နိုင်ငံရဲ့ဒီလွှတ်တော်ထဲမှာကဒီစစ်တပ်ကထိုင်နေတာရှိတာပေါ့နော်ဒီတက်မလို့ဒီရဲ့ဒီ25ရာခိုင်နှုန်းရှိနေတယ်ဆိုတော့ဒီမြန်မာပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးတည်ငြိမ်ရေးဟိုနေသက်လုံခြုံရေးဒါတွေအကုန်လုံးကစစ်တပ်နဲ့ပတ်သက်နေတာဒီပဲဖြစ်တယ်ပေါ့နော်ဆိုတော့ဒီဟိုကာလုံစည်းဝေးတွေနောက်ပြီးတော့ဒီတမရောနဲ့ဒီစစ်တပ်နဲ့ဒီအစိုးရအရက်သက်စစ်တပ်ဆက်ဆံရေးဒါတွေကလည်းဒါဒီမိုကရေစီစနစ်ပြည်ထောင်စာပေါ်ထွန်းလာဖို့အတွက်ဒီ civil military relationship ကလည်းအရင်အခေရသားတဲ့ပြဿနာဖြစ်တယ်ဆိုတဲ့အတွက်ကြောင့်မို့ကျမတို့ကဟိုကိုမျော်လင့်တာကိုဖြစ်စေခြင်းတာတည်ရမလားဒီဟိုဖွဲ့စည်းပုံအခြေခံဥပဒေ25ရာခိုင်နှုန်းမရှိတင်တာလို့ဟိုလွှတ်တော်ထဲမှာတက်မပါစေခြင်းတာလို့ဒီတိုင်းပြည်နဲ့ပတ်သက်တဲ့ကိစ္စတွေမှာလုံးဝစစ်တပ်ကဟိုဘေးနေဖို့ ဆိုတဲ့ဟာတွေပါလေဟိုမြန်မာနိုင်ငံရဲ့လက်ရှိအနေအထားရကချက်ချင်းကြီးအလိုလုံးလို့မရအောင်လို့ကျွန်မအနေနဲ့တော့မြင်တယ်ဆိုတဲ့အတွက်ကြောင့်မလို့ဟိုဖြစ်နေတဲ့အနေအထားတစ်ခုမှာဖြည်းဖြည်းချင်းဘယ်လိုပုံစံမျိုးနဲ့ဒီတိုင်းဆွေးနွေးရမလဲ dialogue culture ပေါ့နော်ဒီစကားမပြောဘဲနေလို့မရအောင်နောက်ပြီးဖြစ်နိုင်တဲ့ဟာတွေကို compromise လုပ်ဖို့လုပ်မယ်ပေါ့ဒါကနှစ်ဖက်စလုံးမှာတောင်းလို့ရှိရလို့မြင်တယ်ဆိုတော့ဒီနှစ်ဖက်ကြားကဆက်ဆံရေးကိုကျွန်တော်ကတော့ဒါပိုပြီးကောင်းလာစေချင်တယ်ပိုပြီးတိုးတက်လာစေချင်တယ်ပေါ့နော်ဆိုတော့ဒါလေးကို
မှန်ပါတယ်ယူကောက်ဘက်မတိုင်ရင်ဟိုဘက်ဒီဘက်ပြောကြတာလေအခုယူကောက်ဘက်ပြီးပြောကြဆိုကြတာလေညတော့စောင့်ကြည့်နေသူတွေအတွက်ကစိုးရိမ်စရာအင်မတန်ကောင်းတဲ့ကိစ္စပါကျွန်တော်တို့လည်းဒီမှာရှိတဲ့လူတွေလည်းဒါကြည့်ပြီးတော့ရင်မနေရတာပါပဲ။ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့အိမ်မဆိုးတွေမက်ခဲ့ကြတဲ့ကာလမှာတိတ်မှမဝေးခဲ့သေးတာလीနော်။ဆိုတော့မကြည့်ပါရော။ဘယ်ကိစ္စကစိုးရင်ဘူးအကောင်းဆုံးစောင့်ကြည့်ရမယ့်ကိစ္စလို့မြင်ထားပါလဲ။
အထူးကတော့ရခိုင်ပဲ။ဟုတ်ရခိုင်ကိစ္စပေါ့
။
ရခိုင်ကိစ္စကစိုးရင်စရာအကောင်းဆုံးပဲ။အဲနောက်တစ်ခုကစီးပွားရေးအခြေအနေ။စီးပွားရေးအခြေအနေကကိုဗစ်ကြောင့်ပေါ့နော်။ကိုဗစ်ကြောင့်စီးပွားရေးကျဆင်းတာတော်တော်လေးဟိုကတော့အများကြီးခါကြတော့အာနောက်တစ်ခါကျမတို့က8ကိုတော်တော်များများကိုအခုနောက်ပိုင်း8ကိုမှီခိုးလာရတဲ့အပိုင်းကြီးညားလာတယ်အဲ့ဒါလေးကျမစိုးရိမ်တာပေါ့ဒီ8အဲတခြားနိုင်ငံတွေမှာကမ္ဘောဒီးယားတို့လာအိုဘလိုဆိုတဲ့ကိုအရင် dependent ဖြစ်သွားတဲ့ဟာမျိုးဖြစ်တော့မြန်မာပြည်ကိုအဲ့ဒီ8ဟို trap တဲ့ debt trap ပေါ့နော် debt trap တဲ့ဝင်သွားမယ်ဟာဟိုလေဟိုစိတ်ပူရတာပေါ့နော်အဲ့ဒါမျိုးကြီးတော့ဟိုစိတ်ပူစရာကြီးကတော့များပါတယ
်
ဟိုဟိုစိုးရိမ်ရတဲ့အခြေအနေတွေပေါ့နော်ရထူးသဖြင့်ကတော့ရခိုင်ပေါ့ရခိုင်ကစိုးရိမ်ရဆုံးပဲ
မှန်ပါဒီဥစ္စာ ICC ကိစ္စကလည်းမပြီးသေးဘူးပြတ်သေးဘူးဆက်သွားနေဦးမှာဆိုတော့ဒါဒီ level စိုးရိမ်ပွဲစောင့်ကြည့်ရမယ့်ကိစ္စလို့ပဲကျွန်တော်တို့ပြောရမှာပါဆိုတော့ကျွန်တော်တို့2020ကိုလည်းနည်းနည်းငဲကြည့်ပြီးသွားပြီ2021ကိုလည်းနည်းနည်းတော့ကျွန်တော်တို့မျှော်ကြည့်ပြီးသွားပြီဆိုတော့မကြည့်စင်ရေအဲ့ဒီအခြေအနေတွေအခုပြောခဲ့ကြတာတွေကိုကျွန်တော်တို့စဉ်းစားပြီးတော့တွေးကြည့်မယ်မျှော်ကြည့်မယ်ဆိုရင်2021ဒီဒီမနိုင်ငံအတွက်ဘယ်လိုခုနှစ်မျိုးများဖြစ်လာမယ်လို့ညွှန်မှန်းနိုင်ပါတယ်လေခင်ဗျာ
ဟုတ်ကဲ့ရှင်အဲ2021ကတော့လေဟိုမြန်မာနိုင်ငံအတွက်ဒီနိုင်ငံတစ်ခုအနေနဲ့ဟိုဥတီဗီကြည့်ရမယ်ဆိုလို့ရှိရင်တော့အရင်ထူးခြားတဲ့ပြောင်းလဲမှုတွေရှိနေမယ်လို့ကျွန်မအနေနဲ့မမျှော်လင့်သေးဘူး။ဒါပေမဲ့ပြည်သူတွေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုအပဲအပြောင်းလဲကိုဥဆောင်သွားလိမ့်မယ်လို့မြင်ပါတယ်။ဟိုပြီးခဲ့တဲ့9နှစ်ရဲ့တင်ကန်းစာတွေကိုယူပြီးတော့ဒီပို့ပြီးကောင်းတဲ့တောင်ပေါ်မြေပြင်ကပြည်သူလူထုအကုန်လုံးကိုလွှမ်းခြုံတဲ့အစီအစဉ်တွေကိုချမှတ်ရေးဆွဲနိုင်ဖို့အတွက်တော့ကျွန်မကမျှော်လင့်တယ်။အဲကျွန်မအဖြစ်အစီအစဉ်ဆုံးကတော့ဒါစစ်တပ်နဲ့စကားများများပြောဆိုဆွေးနွေးဖို့မျှော်လင့်တယ်။အပြန်အလှန်ညှိနှိုင်းမှုလေနဲ့တော့ရင်းချမ်းရေးကိစ္စတွေဒီအိမ်နီးနာချင်းကိစ္စတွေမှာပေါ့နော်ဒီနေဆက်လုံခြုံရေးအပိုင်းတွေမှာတိုင်တိုင်မြင်မြင်နဲ့လုံချဖို့အတွက်ကိုစုတောင်းတယ်ကျမတို့နိုင်ငံမှာဒီဟိုလူတွေနောက်နောက်ပြီးပြောနေတဲ့အစိုးရနှစ်ခုဖြစ်နေတယ်ဆိုတဲ့အားမျိုးတွေကိုကျမတို့မကြားချင်ဘူးပေါ့နော်ဆိုတော့ဒီဟာဒီအရက်ကားအစိုးရရဲ့အုပ်ချုပ်မှုအောက်မှာဒီရှိနေမဲ့စစ်တပ်နဲ့ဒီတပ်မတော်နဲ့သူတို့ဒီစကားများများပြောဆိုဆွေးနွေးညှိနှိုင်းမှုအတွက်ဟာကအရင်အရေးကြီးတယ်ဆိုတော့ဒီလိုမျိုးလေးနဲ့2021ကိုကျမကတာထွက်ကောင်းမှုအတွက်ကိုကျမပြောနေပါတယ်
။ဟုတ်ကဲ့ခင်ဗျာ။အကြည့်ပါရေး2021ကမြန်မာနိုင်ငံအတွက်ဘယ်လိုခုနှစ်မျိုးဖြစ်လာမယ်လို့များညွှန်မှန်းနိုင်ပါတယ်ခင်ဗျာ
။2021ကတော့ဒီအစိုးရရဲ့ပထမဦးဆုံးအစာပြုံးနှစ်ဖြစ်သွားတာပေါ့နော်အစာပြုံးနှစ်ဆိုတော့သူတို့ရဲ့အဂျင်ဒါကိုစပြီးတော့ရေးဆွဲမယ်အချိန်အဲ့ဒါကိုမျှော်လင့်နေပေါ့အဂျင်ဒါမှာကအမျိုးစုံပါမှာပဲဘာလဲဆိုတော့အခုကငင်းချင်ရေးကိစ္စလေးပါမယ်အခုကတိုင်းရင်းသားတွေနဲ့စကားစာပြောနေပြီဒီကိစ္စမျိုးတွေလည်းပါလာမယ်အဲနောက်တစ်ခုကစီးပွားရေးကိစ္စတွေပါမယ်ရခိုင်ကိစ္စတွေပါမယ်အဲ့တော့ဒီအစိုးရရဲ့အဂျင်ဒါဘယ်လိုသွားမလဲဘယ်လိုရွေ့မလဲသူ့ရဲ့ strategy ဘယ်လိုသွားမလဲနောက်တစ်ခုကခုန institutional culture ဟုတ်အစိုးရရဲ့ institutional culture ပြောင်းဖို့ကျွန်မလည်းအဲ့ဒါကိုသိပြီးတော့ဖြစ်စေချင်တာပဲ institutional culture ပြဿနာကြီးကျယ်ချင်နေရအောင်အဲ့တော့အဲ့ဒါလေးကအစားပေါ့နော်အဲ့တော့ဒီ agenda ကိုဘယ်လိုသွားမလဲဘယ်လိုရွေ့မလဲစတာဟာဒီ2021မှာတော့အဲ့ဒါကိုကျမတို့စပြီးတော့မြင်ရမှာပေါ့နောက်တစ်ခုကတော့ခုနက covid အခြေအနေနဲ့စီးပွားရေးအခြေအနေပဲပေါ့နော်အဲ့ဒါကတော့ကျမတို့ကပြည်သူရင်ဆိုင်ရမယ့်အခြေအနေပေါ့
အချိန်တင်ပြီးတော့ပါဝင်ဆွေးနွေးပေးတဲ့ဒေါ်ကြည်ကြည်စိန်ဒေါ်ကြည်ပြချစ်စောနှူးစလုံးကို view အနေနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါရှင
်ပါဝင်ဆွေးနွေးပေးရတ
ာပါ moving forward တူခဲ့တော့အဖွဲ့တီထောင်သူနဲ့ director ဒေါ်ကြည်ကြည်စိန်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြံပေးဖြင့်လုတ်ကင်နေသူဒေါ်ကြည်ပြချစ်စောလို့ဆွေးနွေးသွားကြတာပါ။ COVID-19 ရေပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုယာယီများဖြင့်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မြင်းမြန်းကမ်းတွေကိုအင်္ဂါညတရက်လီလိုင်းအစီအစဉ်နေရာမှာအစားထိုးထိုးလွှင့်နေတာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုအားပြီးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOE ပရိသတ်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးပြည့်စုံမှာမီဒီယာဝေးပေါ်ကျန်းမာချမ်းသာကြိုရှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။
VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လောက်ခီးသွားစီစဉ်ကနေကြိုဆိုပါရရှင်ကျွန်မစုမြတ်မမအခုတစ်ခေါက်ကတော့အိမ်ကြီးချင်းစင်ကာပူနိုင်ငံကိုသွားကြရမှာပါအထက်မြင့်တိုက်အင်ဂျီရီနဲ့ခင်မီတိုးတက်တဲ့စင်ကာပူမှာ1950ပြည့်လည်နှစ်ပိုင်းတွေထဲကအတိုင်းမပြောင်းလဲတဲ့ရွာလေးတစ်ခုရှိပါတယ်ခင်ဗျမျိုးပြတိုက်ကြီးတွေကြားမှာထူးထူးခြားခြားကျန်းနေတဲ့တခုရဲတော့ရွာလေးစီကိုအခုပဲကဘာတလောက်ခီးသွားစီစဉ်ကနေတွားချကြရအောင်ပါရှင်စင်ကာပူလို့ပြောလိုက်ရင်တန်ရှင်းခင်ဗျတဲ့မျိုးပြရှုခင်းတွေနဲ့ခင်ဗျတိုက်ကြီးတွေရှိတဲ့နိုင်ငံလို့မြင်ကြပါလိမ့်မယ်မိုးမျောတိုက်ကြီးတွေအထက်မြင့်အင်အားတွေကြားမှာဟိုးရင်တွေကအတိုင်းနေထိုင်နေကြတဲ့ရွာလေးတခုရှိပါတယ်စင်ကာပူနိုင်ငံတိုးတက်လာတာနဲ့အမျှအဆောက်အဦတွေဆောက်လုပ်ကြချိန်မှာတခြားရွာတွေအလုံးအထက်မြင့်အဆောက်အဦကြီးတွေအဖြစ်အသွင်ပြောင်းကုန်ပေမဲ့ဒီရွာလေးကတော့1950ပြည့်လည်နှစ်ပိုင်းတွေကပုံစံမျိုးအတိုင်းဘာမှမပြောင်းဘဲနောက်ဆုံးကျန်ရွာလေးအဖြစ်နဲ့ကျက်တည်နေပါတယ်။လိုရွန်ဘွန်ကော့ရွာလို့အဓိပ္ပာယ်ရတဲ့ကမ်ပေါင်လိုရွန်ဘွန်ကော့မှာနေကြသူတွေဟာဟိုးရင်လုံးကအတိုင်းနေထိုင်စားတောင်းနေကြပါတယ်။မိသားစု30သာရှိတဲ့လိုရံပွန်ကောက်ရွာကလေးကအရင်ကအေးအေးချမ်းချမ်းတိတ်တိတ်ဆိတ်ဆိတ်ဖြစ်နေပေမဲ့အခုတော့ခီးသွွားဧည့်သည်တွေကြောင့်တော်တော်လေးတက်ဝင်လှုပ်ရှားနေပါတယ်။ကိုဗစ်ကာယောဂါကြောင့်နိုင်ငံသားခီးတွေသွားဖို့မဖြစ်နိုင်သေးတဲ့စင်ကာပူဒေသခံတွေကနိုင်ငံတည်းမှာပဲထူးထူးခြားခြားဖြစ်နေတဲ့ရွာစီကိုလာလည်နေကြတာဖြစ်ပါတယ်
။ Because my kid was never been to kampong setting in Singapore.I think it's good.
ကျွန်တော်နိုင်ငံထဲမှာဂျင်းလက်အပြင်အစင်တွေနဲ့နေထိုင်တာမျိုးကျမရဲ့သားကတခါမှမတွေ့ဘူးပါဘူး။ဒီလိုမျိုးနေကြတဲ့သူတွေရှိတယ်ဆိုတာသူသိသွားတာသိကောင်းပါတယ်။မလေးရှား၊ထိုင်း၊ဖိလစ်ပိုင်နိုင်ငံတွေမှာပဲဂျေးရွာတွေရှိတာမဟုတ်ပါဘူး။စင်ကာပူမှာလည်းဒီလိုနေထိုင်ကြသူတွေရှိတယ်ဆိုတာသူမြင်သွားတွေ့သွားပါတယ်။ဒီအခြေအနေတွေပျောက်ပြက်မသွားခင်လာလေးလာနိုင်တာအင်မတန်ကောင်းပါတယ်။
မိုးမျောအထက်မြင့်တိုက်ကြီးတွေမှာနေကြတဲ့စင်ကာပူပြည်ရင်းကသူတွေကိုယ်တိုင်တစ်သားအိမ်တွေနဲ့လိုရန်ပွန်ကောက်ရွာလေးမျိုးစင်ကာပူမှာရှိနေတဲ့ဆိုတာကိုအံ့ဩနေကြတာပါမြို့ပြလူနေမှုစနစ်ချစမ်းသပ်မှုနောက်အမိလိုက်နေကြသူတွေအတွက်အခုလိုမျိုးခြေလက်ပုံစံနဲ့နေထိုင်နေကြသူတွေရှိနေသေးတာကိုမယုံနိုင်အောင်ဖြစ်နေကြတာပါစင်ကာပူကလူတွေအနေနဲ့တခြားနိုင်ငံတွေကိုသွားဆရာမလို့ပဲပြည်တွင်းမှာပဲသွားလဲဆရာလေးလာဆရာနေရာတွေအများကြီးရှိတယ်ဆိုတာကိုယုံကြည်ထားတဲ့ Let's go tour ခီးသွားလုပ်ငန်းကဒီခီးစဉ်ကိုလှုပ်ထားတာပါစနေတနင်္ဂနွေရုံးပိတ်ရမှသာသွားနိုင်တဲ့ကမ်ပေါင်လော်ရန်ပွန်ကောက်ရွာခီးစဉ်ကိုစက်တင်ဘာလမှစတင်ခဲ့တဲ့ကပုံကင်အပြည့်ပဲလို့ခီးသွားအလန်ဂျွန်ကပြောပါတယ်
Because we travel agencies, we try to reinvent ourselves.
ကျွန်တော်တို့လိုခီးသွားလုပ်ငန်းတွေကလူတွေစိတ်ဝင်စားကြမယ်ပြည်တွင်းခီးစဉ်အသစ်စမ်းတွေနဲ့ခီးထွက်ချင်ကြအောင်ဖန်တီးပေးကြရပါတယ်တရှိချင်းတွေမှာနိုင်ငံသားခီးတွေထွက်လို့မရသေးတဲ့အချိန်မျိုးလို့ပြည်တွင်းမှာပဲခီးထွက်သူတွေတဖြည်းဖြည်းများလာပါတယ်ဒါကြောင့်စင်ကာပူနိုင်ငံမှာပဲသွားစရာနေရာတွေရှိပါတယ်လေးလာစရာတွေရှိပါတယ်ဆိုတာမျိုးနဲ့ကျွန်တော်တို့ကခီးသွွားဧည့်သည်တွေစိတ်ဝင်စားအောင်လုပ်ပေးနေရတာပ
ါစင်ကာပူနိုင်ငံမှာခြေလက်ပုံစံမျိုးနေထိုင်နေကြတဲ့တခုရဲတော့ရွာလေးစီကိုသွားလည်နိုင်ဖို့အတွက်ခီးစဉ်လောက်ကြတာအခုမှပထမဆုံးတော့မဟုတ်ပါဘူးအရင်တည်းကလည်းပြည်ရင်းနဲ့ပြည်ပဧည့်သည်တွေလာလည်နေကြတာပါဒါပေမဲ့ကိုဗစ်ကယောဂါကြောင့်တခြားမသွားနိုင်ကြတဲ့ပြည်ရင်းခီးသွွားဧည့်သည်တွေအတွက်ဒီနေရာဟာစိတ်ဝင်စားလေးလာစရာနေရာတစ်ခုဖြစ်နေရေးပန်းစားနေတာဖြစ်ပါတယ်စင်ကာပူမှာနောက်ဆုံးကျန်တဲ့ရွာလေးမှာနေထိုင်နေကြသူတွေကတော့မလေးနွယ်ဝင်တွေနဲ့စင်ကာပူတရုတ်လူမျိုးတွေဖြစ်ကြပါတယ
် Oh initially we had we are very uncomfortable because tourists will start to come and look at us they thought
ပိုင်းတုန်းကတော့ခီးသွားဧည့်သည်တွေကျွန်တော်တို့ကိုလာကြည့်တာကိုတော်တော်လေးစိတ်ကတိကောင်ဖြစ်ပါတယ်သူတို့အတွက်လေးလာစရာတခုလိုမျိုးကျွန်တော်တို့ကိုလာကြည့်နေကြတယ်လို့ခံစားရပါတယ်နောက်ပိုင်းကျတော့ဧည့်သည်တွေကိုကျွန်တော်တို့ကပဲစပြီးတော့ထွက်စကားပြောရှင်းပြတာမျိုးလုပ်ပါတယ်ကျွန်တော်ဒီမှာနေတယ်ခင်ဗျားတို့အိမ်မှာနေကြတယ်လို့ကျွန်တော်တို့လည်းဒီမှာနေကြတယ်ဆိုတာမျိုးရှင်းပြပါတယ
်စတူယန်ကီလိုမီတာ900ပတ်လည်လောက်သာခြေဝင်တဲ့စင်ကာပူနိုင်ငံဟာကမ္ဘာမှာမြို့ပြနေသူအများဆုံးနိုင်ငံအဖြစ်နဲ့သတ်မှတ်ခံထားရပါတယ်1950ပြည့်လည်ပိုင်းကစလို့ဒီကနေ့အထိစင်ကာပူမြို့ပြလူနေမှုစနစ်ဘလောက်မြန်မြန်ဆန်ဆန်ပြောင်းလဲတိုးတက်သွားတယ်ဆိုတာကိုခြေလက်ပုံစံတစ်ခုတည်းကျန်တဲ့ဒီရွာလေးကတက်တည်ပြနေပါတယ်
A lot of my friends and me, you know, you're the prime age.Why don't you, you know, go out this international
ကျွန်တော်တင်ငယ်ချင်းတွေကကျွန်တော်ကိုအရွယ်ကောင်းမှစီးပွားရေးထွက်လို့ဖို့ပြောကြပါလေနိုင်ငံတကာကဧည့်သည်တွေနောက်နှစ်နဲ့သုံးနှစ်လောက်လာကြအောင်မှမဟုတ်ဘူးစီးပွားရေးလုပ်ပါလားလို့တိုက်တွန်းကြပါလေကျွန်တော်ကတော့ကျွန်တော်တို့ရဲ့ခီးတော်လုပ်ငန်းကိုအလုပ်ဖြစ်အောင်လုပ်လို့ရပါတယ်ဆိုတော့ကိုပြချင်ပါလေကိုလုပ်ငန်းကိုစမ်းသစ်အောင်လုပ်ရင်အလုပ်ဖြစ်မယ်လို့လည်းယုံကြည်ပါတယ်ကိုကဧည့်သည်တွေကိုဒီနေရာမှာဓာတ်ရှိတယ်ဆိုပြီးပြယုံပဲပြလို့မရပါဘူးကိုယ်တိုင်အဲ့ဒီနေရာကိုအသေးချာတိပြီးတော့သူတို့ကိုအသေးချာရှင်းပြခီးစဉ်ကနေသူတို့တစ်ခုခုရသွားအောင်လုပ်ပေးနိုင်ဖို့လိုတယ်လို့ကျွန်တော်ကတော့ခံယူထားပါတယ်
Nyamian San San, Jiangle, Dude Nire, Singapore Nangama, Chile de Liponsane, Celeshi Nire, Porong, Puangao Jualiga, Santin Hugo, Antuni de Lupchini Bime, Tiwa Manija de Rigaro, Turobuago E, Sanchan Pietanarago, China Javare, Juare Manija de Rija, Tai Tai Wongo, Nidazu Sidane, Tialu Adago, Diaga, Kuni, Bini Javare, Tujare Piduga designed the Yasa Urine, Kabama Kimmy and Nanga Kupchemalagi, ထောင်900ငါးဆယ်ပြည်လေပိုင်းတွေတော့ကစင်ကာပူနိုင်ငံရဲ့လူနေမှုပုံစံဘယ်လိုရှိခဲ့သလဲဆိုတာကိုဘောလုံးကွင်းတစ်ခုစာလောက်တာကျယ်ဝင်တဲ့ဒီရွာကလေးကတက်တည်ကြနေပါတယ်ရှင်ကျွန်မဆင်ရမှာပါအမေရိကန်စိုးရရဲ့သဘောထားမြင်အားပေါ်ကိုကျင်ပြပါအောင်ရှင်အာရှနဲ့တောင်အမေရိကတိုက်နိုင်ငံတွေရဲ့အခြေခံအဆောက်အအုံမပြည့်စုံတဲ့အခြေအနေကို အာဖရိကတောင်ပိုင်းနိုင်ငံတွေရဲ့အခြေခံအဆောက်အအုံမပြည့်စုံတဲ့အခြေအနေကိုခွင့်ကောင်းယူပြီးနေဆက်ဒေတာတွေမှာမွေးရစေးဝါးတွေကိုအတားအဆီးမရှိတင်သွင်းနေကြပါတယ်ဂီနီဘေဆောနဲ့ကာဒိုဗာဒဲနိုင်ငံမှာ2019ခုနှစ်ပထမသုံးလအတွင်းဖမ်းမိတဲ့ကိုကင်းပမာဏဟာအာဖရိကတိုက်တဝန်း2013နဲ့2016ခုနှစ်အကြားစုစုပေါင်းဖမ်းမိတာထက်ပိုများနေပါတယ် ဒေတာအတွင်းတနေ့တခြားတိုးလာတဲ့ဒီအန်ဒီရဲ့တိုက်ခိုက်ရေးမှာအမေရိကန်ပြည်ထောင်စုကကူညီတဲ့အနေနဲ့လိုက်ဘေးရီးယားနိုင်ငံကလုံခြုံရေးတပ်ဖွဲ့နဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေအတွက်ခင်မီစက်ကရီယာတွေနဲ့နှီးပညာတွေလှူဒန်းလိုက်ပါတယ်။
ပရင်တာနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုမကြခင်ကပေးပို့ခဲ့ပါတယ်။အမေရိကန်အစိုးရကLDEA နဲ့မိဖက်အဖြစ်ပူးပေါင်းဆောင်ရွက်နေတာနှစ်အတော်ကြာခဲ့ပါပြီလို့လိုက်ဘေးရီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့နိုင်ငံတကာမွေးရစေးဝါးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာယာယီညွှန်ကြားရေးမှူးစတီဖန်အိတ်ကစ်စစ်ကပြောပါတယ်။အနာဂတ်အတွက်အမေရိကန်ပြည်ထောင်စုဟာLDEA နဲ့ရောလိုက်ဘေ ဲ့တွေ့ဆုံမင်းမြန်ခန့်မှာပြောဆိုလိုက်တာပါ။ကင်ညာ၊ဂါနာနဲ့တခြားအာဖရိကနိုင်ငံတွေကလည်းမူရစ်ဆေးဝါးတိုက်ဖျက်ရေးနဲ့ဒီပြဿနာရဲ့ဇင်းမြစ်ကိုကင်တွယ်နိုင်ဖို့အမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းဆောင်ရွက်နေကြတာပါ။နိုင်ငံတကာမူရစ်ဆေးဝါးတိုက်ဖျက်ရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာအမေရိကန်ဒုတိယလက်ထောက်နိုင်ငံဂျာအိဝင်ကြီးဟောင်းဟီသမဲရစ်ကအာဖရိကတိုက်ရဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးမှာအမေရိကန်ကထဲထဲဝင်ဝင်ရင်းနှီးမြှုပ်နှံပြီးအာဖရိကတိုက်ကဒီမိုကရေစီအစိုးရတွေနဲ့ပိုပြီးပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းပြောပါတယ်။မူရစ်မှောင်ခိုခိုင်းနေတဲ့တခြားအရာစုခိုင်းနေကိုတံပြန်ဖို့အတွက်မိတ်ဖက်ဖွဲ့တာဟာအမေရိကန်ရဲ့အကျိုးစီးပွားထဲမှာပါဝင်ပါတယ်။မိတ်ဖက်အဖြစ်လက်တွဲနိုင်မဲ့ဒီမိုကရေစီထွန်းကားတဲ့အာဖရိကနိုင်ငံတွေမှာလုံခြုံစိတ်ချရမှုနဲ့တာယာဝပြောရေးအတွက်ဂရုတစိုက်ဆောင်ရွက်ပေးတာဖြစ်တယ်လို့ Miss Merritt ကအခုလိုပြောပါတယ်။
We want to have trade flows. We want to have people to people ties.
နောက်ဦးနှစ်ဖက်ထိရောက်တဲ့ကုန်ပစ္စည်းစီးဆင်းမှုနဲ့ပြည်သူလူထုအချင်းချင်းဆက်ဆံတာတွေဖြစ်စေချင်ပါတယ်။တခြားတစ်ဖက်မှာခိုင်မာတဲ့စွမ်းဆောင်နိုင်တဲ့မိဖက်ရှိမှသာကျမတို့အတွက်ပိုပြီးအဆင်ပြေမှာဖြစ်ပါတယ်လို့ပြောသွားတာပါ။နိုင်ငံတွေမှာမူရစ်ခိုင်းနေအကြမ်းဖက်မှုတွေနဲ့အဂရိလိုက်စားမှုတွေကခေါင်းပုံဖြတ်နေကြမယ်ဆိုရင်နောက်ဆက်တွဲအဖြစ်တရားဝင်အစိုးရကိုအထင်သေးစရာဖြစ်နိုင်တယ်လို့လူတို့ကိုလည်းအန္တရာယ်ပေးနိုင်ပါတယ်။မူရစ်ပြဿနာကင်တွယ်ဖို့အာဖရိကအစိုးရတွေကိုကူညီခြင်းအဖြစ်အဂရိလိုက်စားမှုနဲ့တခြားပြစ်မှုတွေပါလျော့ပါလာနိုင်တယ်လို့အမေရိကန်ကမျှော်လင့်ပါတယ်။ INL American နိုင်ငံတကာမူရစ်ဆေးဝါးတိုက်ဖျက်ရေးနဲ့တရားဥပဒေစိုးမိုးရေးဌာနကအာဖရိကတိုက်မှာရှိတဲ့အမေရိကန်တန်ယုံနေရာတစ်ဆင့်အာဖရိကအစိုးရတွေနဲ့မိဖက်အဖြစ်ပူးပေါင်းပြီးသူတို့ရဲ့ပြစ်မှုဆိုင်ရာတရားရေးကဏ္ဍစွန့်ရည်မြင့်မားအောင်ပံ့ပိုးပေးနေပါတယ်လို့အမေရိကန်ဒုတိယလက်ထောက်နိုင်ငံဂျာယီဝန်ကြီးဟောင်းမေရစ်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
။ဒေါ်ဒုံနဲ့မနက်ခင်းသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ်ကဗီဒီယိုအနားနဲ့ပေးချထားတဲ့အမေရိကန်ကာကွယ်ရေးအသုံးစရာဥပဒေကူးကြမ်းကို
ဗီဒီယိုအားအကိုကြော်လွားပြီးအတီးမပြူကြဖို့အထက်လက်တော် Republican အမတ်တွေကိုတိုက်တွန်းလိုက်ပါတယ်။အသုံးစရိတ် American Dollar 840 Billion ရှိတဲ့ဥပဒေမူကြမ်းကဒီပညာကုမ္ပဏီကြီးတွေပေါ်ပြောင်းတဲ့လူတွေရဲ့အရှုံးပေးမှုလို့ရဆိုပြီးသမ္မတ Trump ကအင်္ဂါနေ့ကတူတာမှာရေးသားလိုက်တာဖြစ်ပါတယ်။ဒီဥပဒေကိုမပြင်ဆင်ပဲစီးပွားအထက်လက်တော်အနေနဲ့အတီးမပြူသင့်ဘူးလို့လည်းရေးသားထားပါတယ်။ကွန်ဗီနီယောဂကုသမှုတွေမြင့်တက်နေတဲ့ American ပြည်ထောင်စုမှာကာကွယ်ဆေးထိုးနိုင်ပြီးတဲ့အစီအစဉ်ကိုဆက်လက်လှုပ်ဆောင်နေချိန်မှာပဲရွေးကောက်ခံ Democratic Party ဒုတိယသမ္မတလောင်း Kamala Harris နဲ့သူ့ရဲ့မြို့သား Doug Emhoff တို့အင်္ဂါနေ့ကကွန်ဗီနီယောဂကုသဆေးထိုးခဲ့ပါတယ်။သူက Moderna ဆေးကုမ္ပဏီထုတ်ကာကွယ်ဆေးထိုးခဲ့တာဖြစ်ပြီးဒုတိယထိုးဆေးဆက်ထိုးခံမှုကိုလည်းမျှော်လင့်နေတယ်လို့ပြောပါတယ်။ခရီးရှားနိုင်ငံမှာအင်္ဂါနေ့က Richter scale 6.4 အင်အားရှိတဲ့ပြင်းထန်တဲ့မြေကလင်းတစ်ခုလွတ်ခဲ့တာကြောင့်စတဲ့ဒီအရွယ်မင်းကလေးတူပါဝင်လူ9ဦးတည်ဆုံးပြီးလူ20ထက်မတဲ့ဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဗိုလ်တုံးဒီမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဗီအိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များကိုစိတ်တပြားရှင်လန်းကြပါစေကျွန်တော်ရဲမတော်ပါThis program has come to you from the Voice of America, Washington.